Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအားလုံးပြန်ရည်ခင်းရှင်းကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်ခင်ဗျ2022ခုနှစ်မလ29ရက်စနေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 ရေပေါ်အခြေအနေတွေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဇဝန်လိုက်နဲ့အတူကိုဝင်းမင်းကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီကနေ့မလ29ရက်နေ့မှာတမတော်နေ့အခမ်းအနားကျင်းပတဲ့နေ့မှာပဲနိုင်ငံတော်စစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထဲမှာတင်ညနေဆောင်အထိလူ90တမင်းသေဆုံးခဲ့ပြီးဖြစ်ပါတယ်ချိန်ထိနောက်ဆုံးရရှိထားတဲ့စီးရင်အရာရန်ကုန်တိုင်းဒလားမြို့နယ်တခုထဲမှာမနေ့ညကတည်ဆုံတာအပါအဝင်တည်ဆုံသူ12ဦးရှိပါတယ်မန္တလေးမြို့တမြို့ထဲမှာဒီကနေ့လူ10ဦးထက်မနည်းတည်ဆုံခဲ့သလိုပြင်းဦးလယ်မှာတည်ဆုံသူ9ဦးထက်မနည်းမိထီလာမှာ4ဦးထက်မနည်းပဲခူးကူမှာ3ဦးရန်ကုန်အင်းစိန်မှာ3ဦးထက်မနည်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများအပြားရှိခဲ့ပါတယ်ဒါပြင်မိုးကုတ်မှာ2ဦးထက်မနည်းပသိမ်မှာ2ဦးထက်မနည်းကျောက်ပတောင်းမှာနှစ်ဦးတည်းမနေနဲ့နိုင်ငံတော်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်တည်ဆုံသူတွေရဲ့အသက်မပြည့်သေးတဲ့13နှစ်14နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်ဆက်ကြောတဲ့အရွယ်သူသားလေးတည်သွားလို့ပူဆွေးတော့ကရောက်နေတဲ့ဖခင်ဖြစ်သူတဦးရဲ့အတန်းဖြစ်ပါတယ်ဒီကနေ့အကြမ်းဖက်ပြစ်ခတ်မှုတွေနဲ့အသက်တစ်နှစ်အရွယ်ကလေးငယ်တဦးလည်းမျိုးလုံးကိုရပါကြည်စံထိမှန်ခဲ့တယ်လို့သိရပါတယ်ဒီကနေ့တည်ဆုံသူအရေးအတွက်ဟာဆီယနာတဲမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အထက်အသေးအပြောက်အများဆုံးနေ့လည်းဖြစ်ပါတယ်ဆန္ဒပြသူလူငယ်တွေအနေနဲ့နောက်စိတ်နဲ့နောက်ကျောကိုဖြစ်ခံရပြီးအသက်ဆုံးရှုံးရနိုင်တယ်ဆိုတဲ့သတိပေးကြေညာချက်တွေမြမရုပ်မြင်တန်ကြားကတောက်ကြနေမှာထုတ်လွှင့်ပြောဆိုပြီးနောက်တစ်နေ့မှာအခုလိုဖြစ်ခဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကတော့အခုချိန်ထိအရှိန်လျော့သွားခြင်းမရှိသေးပါဘူးဒီကနေ့မှာမြန်မာနိုင်ငံတဝန်းတည်ဆုံသူအများအပြားရှိခဲ့ပေမဲ့ဆန္ဒပြသူတွေဟာမနေ့အစောပိုင်းကစပြီးအာယုံဥဒပိတ်အတန်တိတ်ဒပိတ်စသဖြင့်ညီမျိုးစုံနဲ့အာဏာသိမ်းမှုကိုဆက်လက်ကန့်ကွက်နေကြသလိုလက်မတွေပေါ်ထွက်ဆန္ဒပြသူတွေလည်းနိုင်ငံအနှံ့အပြားမှာရှိခဲ့ပါတယ်နိုင်တိုင်းလောင်းလုံမြို့မှာလည်းဒီကနေ့ရာနဲ့ခြေတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုတစ်ဖက်မှာအကြမ်းဖက်ဖြိုခွဲမှုတွေရှိနေသလိုရန်ကုန်မြို့တော်တဝိုက်ပိတ်ဆို့ထားတဲ့လမ်းတွေကိုအာဏာပိုင်တွေဘက်ကဘူဒိုဇာတွေနဲ့လိုက်လံရှင်းလင်းတာတွေလည်းပြုလုပ်နေပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တမတော်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်ဒီကနေ့အခမ်းအနားကိုအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာပါအာဏာသိမ်းပြီးပထမဆုံးအကြိမ်သူပြောခဲ့တဲ့မင်းကွန်းနဲ့အလားတူတဲ့မင်းကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမှတ်သမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးဒါပြင်ဒီကနေ့အခမ်းအနားကိုတက်ရောက်လာကြတဲ့တန်တမာနေတဲ့ကရုရှားနိုင်ငံကတန်တမာတက်ရောက်လာတာကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူပြောကြားချက်ထဲမှာထည့်သွင်းပြောဆိုခဲ့ပြီးရုရှားဟာမိတ်ဆွေအစ်အမှန်ဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုခေတ်သုံးခေတ်ကိုတရုတ်ဖော်တဲ့စီးရေးပြပွဲကိုပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒီကနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုရုရှား၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်၊လာအိုနဲ့ထိုင်းစတဲ့နိုင်ငံပေါင်း၈နိုင်ငံကတန်တမာတချို့တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကကြီးစံအစ်စ်တွေရပါကြီးစံတွေမြေယိုပုံးတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့ American Center လဲတနက်ကြီးစံထိမှန်ခဲ့ကြောင်း American တန်ရုံဝန်ထမ်းတဦးက VOA ကိုအတည်ပြုပြောဆိုပါတယ်ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိဘူးလို့ American တန်ရုံတာဝန်ရှိသူတဦးကလည်း VOA ကိုအတည်ပြုပြောဆိုပြီးဒီကိစ္စနဲ့ပတ်သက်လို့ American တန်ရုံကမကြခင်မှာကြေညာချက်ထုတ်ပြန်ဖို့ရှိတယ်လို့သိရပါတယ်ရန်ကုန်အမေရိကန်စင်တာတနက်ကြီးစံထိမှန်ပြီးမှန်တချို့ကွဲအဲ့နေတဲ့ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်
မနေ့မလ27ရက်နေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးသောမတ်စ်ဗိုင်ရာနဲ့ဇနီးတို့ကဆေးရနာသိမှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီလ27ရက်နေ့ကကြာဆုံးသွားတဲ့အသက်20သုံးနှစ်အရွယ်ကိုညင်းကြီးအောင်ထက်နိုင်ကိုကာရဝပြုတဲ့အနေနဲ့သူတနတ်ကြည်စံထိမှန်တည်ဆုံးသွားတဲ့လေရန်လာမဘောကအထက်က၅ကမာရွတ်ကျောင်းရှိမှလွမ်းသူပန်းခွေချခဲ့ပါတယ်။ဒါပြင်ဖေဖော်ဝါရီလ
Yamale, Yita, Popia, Tabarakana.
You are married and then Yabet, Yamaba, Daz, he's in a go. Now I go Nigani, Sena IT. Pintometer, don't set kilohertz, go don't shetonya. Pintometer, don't set kilohertz, go don't condonya. Pintometer, nazette, kilohertz, nashish and narrowkin.
စနေတနေ့ဝင်မှာလှိုင်းလက်မီတာတရာ90ကီလိုဟတ်တင်းအား9000ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်စင်တော်ဝင်မှာစနေနေ့ညပိုင်းဗီအိုအမေရိကန်တန်ရဲ့ထေကန်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်အဓိကတိုင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တူကမြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေကိုနောက်ထပ်ပြစ်ဒဏ်တွေရင် NCA တနင်္ဂနွေနေ့ကိုပြည်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့ အရင်ဖက်စစ်တော်လိုင်းနဲ့ကိုတပ်မတော်အနေဖြင့်စစ်တပ်လူကြပြောင်းလဲခဲ့တဲ့ဒီနေ့မှာမြန်မာနိုင်ငံတော်ဖြစ်သက်ခံရတဲ့ဆန္ဒပြသူစံချိန်တင်မြစ်တက်လာနေချိန်မှာဗိုလ်ချုပ်ကြီးရော့ဆက်ကမြန်မာစစ်တပ်ဆက်ပြီးပြစ်ဆက်အနိုင်ကျင့်နေတော့တိုင်းသားလက်နက်ကိုင်တပ်တွေအနေနဲ့ဘာမှမတုံ့ပြန်ပဲငြိမ်နေလို့မရတော့ဘူးထင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင် အတူလက်တွဲပြီးပြည်သူကိုတိုက်တဲ့တက်ကိုပြန်တိုက်ရလိမ့်မယ်လို့ရော့ဆက်ကဆက်သတိပေးခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီနေ့တက်မတော်နေ့အခမ်းအနားမှာပြည်သူကိုကာကွယ်ဖို့နဲ့ဒီမိုကရေစီညှင့်တင်ဖို့တာဝန်ရှိတယ်လို့ပြောလိုက်ချိန်မှာထိုင်းနယ်စပ်ခြေစိုက်ရှမ်းလက်နက်ကိုင်တပ်ကောင်းဆောင်ကအခုလိုပြန်ဝေဖန်သတိပေးခဲ့တာပါခင် ဌာနကိုမနေ့ကပို့ခဲ့တဲ့ဒီအိတ်ဖွင့်ပေးစာထဲမှာဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီရဲ့မတရားလုပ်ရက်တွေပေါ်တုံ့ပြန်ကြေညာချက်ထုတ်တာနဲ့အရေးယူလှုပ်ဆောင်တာတွေလုပ်ပေးသင့်နေပြီလို့ဖော်ပြထားပါတယ်။ဒီအိတ်ဖွင့်ပေးစာပေးပြီးဂျပန်ဂျာရဲ့လှုပ်တော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံသားများသိကိုယ်စားလှယ်ဦးတန်းဆွေကဂျပန်ဆိုရအနေနဲ့မြန်မာစစ်တပ်ပေါ်ပို့ဖိအားပေးသင့်နေပြီလို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတာ54ရက်တောင်ရှိလာနေပြီးဒါပေမဲ့ဂျပန်ဆိုရအနေနဲ့အတိတ်ပဲရှိတဲ့အရေးယူလှုပ်ဆောင်မှုဘာမှမလုပ်ပေးသေးဘူးဒါကဘာမှမလုပ်ပဲလက်ပတ်ရက်ကြည့်နေတဲ့သဘောဖြစ်တယ်လို့သူကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဒါအပြင်ဒီအိတ်ဖွင့်ပေးစာထဲမှာလည်းမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေအပေါ်မှာစီးပွားရေးရတံခါးပိတ်ဆို့မှုလုပ်မပေးသေးတာကိုလည်းဂျပန်ဆိုရကိုမေးခွန်းထုတ်ထားပါတယ်ဒီမြန်မာအဖွဲ့အစည်းအဂျပန်နိုင်ငံကြီးဝန်ကြီးဌာနကအရာရှိတူကတော့အခုမြမအရေးပေါ်မကြာခင်တုံ့ပြန်လှုပ်ဆောင်ပေးဖို့ရှိနေကြောင်းကတိပေးလိုက်တယ်လို့ဆိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆင်းရဲတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးလှူဒန်းပေးချဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအရေးပေါ်တောင်းဆိုလိုက်ပါတယ်။ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus က WHO ဦးဆောင်ပေးတဲ့ကမ္ဘာ့ဆင်းရဲတဲ့နိုင်ငံတွေအတွက် COVID ကာကွယ်ဆေးကူညီရေးအစီအစဉ် COVAX အနေနဲ့ကာကွယ်ဆေးဆယ်တန်းအရေးပေါ်လိုအပ်လာတဲ့ဒါကသိမ့်မများတာမို့အခုလိုတောင်းဆိုရတာပါလို့ရှင်းပြပါရယ်တကြွချိုညွန်ချုပ် Gabrielsis ကပဲဒီ COVAX ကာကွယ်ဆေးကူညီညွန်ပေါင်းအဖွဲ့အနေနဲ့ဆေးပို့ဖို့အသင့်ဖြစ်နေပေမဲ့ပို့ဖို့မရှိထားတဲ့ကာကွယ်ဆေးအတွက်တော့လိုအပ်ချက်ဖြစ်နေပြီလို့ဇနီးဘာမှာလုပ်တဲ့ Internet Online သတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့တာပါ COVAX ကိုတကောက်ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဒီ COVID-19 ကာကွယ်ဆေးလလန်းမီရေးဥဆောင်လှုပ်ရှားမှုအဖွဲ့အစည်းအနေနဲ့တကမ္ဘာလုံးမှာကိုဗစ်ကာကွယ်ဆေးဒန်းထူညီများလလန်းမီအသုံးပြုနိုင်ရည်ရည်မှန်းလှုပ်ဆောင်နေတာပါ။တရွေးချူကြီးကဲကဆက်ပြီးဒီကာကွယ်ဆေးဆိုင်ရာနှစ်နိုင်ငံကြားဝယ်ယူသဘောတူညီချက်တွေတင်ပို့မှုဒါစီတာတွေ နောက်ကာကွယ်ဆေးအမျိုးသား၏ဝါဒကျင့်သုံးတာတွေကြောင့်ဝဲလိုအားနဲ့ရောင်းလိုအားစျေးကွက်ပုံပြတ်ခဲ့ပြီးမငြိမ်းချမ်းမှုတွေကြီးကြီးမားမားဖြစ်စေခဲ့တယ်လို့ဝေမန်လိုက်ပါတယ်။ဒီကိုဗက်စ်ကာကွယ်ဆေးညွှန်ပေါင်းအဖွဲ့အတွက်ကာကွယ်ဆေးအဓိကပို့ပေးတဲ့နိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဘက်ကသူ့နိုင်ငံတွင်ဦးစားပေးနေရတယ်လို့ပြောပြီးအခုလိုပြောလိုက်တာဖြစ်ပေမဲ့အိန္ဒိယရဲ့လိုအပ်ချက်ကိုနားလည်ထားပြီးကြည်ရေးကြည်ပါမျှတအောင်လုပ်ပေးဖို့လည်းညှိနှိုင်းနေတယ်လို့တပြေးချုံညွန့်ချုပ်ကပြောခဲ့ပါတယ်ခင်ထိုင်းနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားခီးသွားတွေအတွက် Quarantine အသွာလာကန့်သတ်ချက်ကိုစမ်းသပ်စီမံချက်ဖြင့်ဆော့လျှော့ပေါ့ပေးလိုက်ပါပြီထိုင်းနိုင်ငံမှာအားလည်းရပွဲအကြီးအကျယ်ဆုံးဖြစ်ကျင်းပမဲ့ဖူကက်ကျွန်းကိုကာကွယ်ဆေးထိုးပြီးသားနိုင်ငံသားခီးသွားတွေအနေနဲ့အခုလို Quarantine ဝင်စရာမလိုပဲသွားနိုင်ပြီလို့ထိုင်းဆိုရရာရှိတွေကပြောလိုက်ပြီးAstraZeneca ကာကွယ်ဆေးနောက်ထပ်5%လဲမှားထားတယ်လို့ဆိုပါတယ်။နိုင်ငံခြားခီးတွားလုပ်ငန်းအဓိကထားတဲ့ထိုင်းနိုင်ငံအနေနဲ့မနစ်တုန်းကကာကွယ်ဆေးတင်သွင်းနိုင်တဲ့ပမာဏနယ်ပါခဲ့ရချိန်မှာအခုတော့သူ့ပြည်သူတွေအတွက်ကာကွယ်ဆေးပို့ရဖို့လုံ့ပန်းနေပြီးနိုင်ငံခြားခီးတွားပို့လာဖို့လည်းအခုစမ်းသပ်စီမံချက်စတင်လိုက်တာပါ။ကာကွယ်ဆေး passport လို့ပြောလာကြတဲ့ကာကွယ်ဆေးထိုးပြီးလက်မှတ်ကိုနိုင်ငံခြားခီးတွားလက်မှတ်လို့သုံးနိုင်တဲ့ဒီစမ်းစီမံချက်ကိုစတင်လိုက်ချိန်မှာထိုင်းကျန်းမာရေးအစိုးရရရှိသူကလည်းထိုင်းပြည်သူတွေရဲ့50ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိဒီကာကွယ်ဆေးထိုးပြီးရင်စီးပွားရေးရောနိုင်ငံခြားခီးတွားလုပ်ငန်းမှာပြန်ဖွင့်ပေးလို့ရပြီလို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့ COVID ကာကွယ်ဆေးထိုးလုပ်ငန်းကိုဇွန်လမှာစတင်ဖို့ပြင်ဆင်ထားပြီးဒီနှစ်အကုန်ကြာရင်လူဦးရေရဲ့တဝက်ပမာဏအထိကာကွယ်ဆေးထိုးပြီးသားဖြစ်ဖို့ရည်မှန်းထားပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။ Facet Online နေ့ဖြစ်နေစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ရန်ကုန်မြို့မှာလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။အင်းစိန်မြို့နယ်တစ်ခုတည်းမှာပဲ9ဦးထပ်မံဒေဆုံးခဲ့တာပါ။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီနေ့ဒေါ်လာရင်းနေ့မှာရန်ကုန်တိုင်းနေရအနက်စစ်ကောင်စီတပ်ဖွဲ့တွေလိုက်လံနှိပ်ကွပစ်တပ်ဖြိုခွင်းနေပြီးစေကနန်းအထိတိုက်စုံးမှုတွေရှိနေပါတယ်။အင်းစိတ်မျိုးနယ်မှာတော့ပြည်သူတွေဘက်ကဆန္ဒပြသပိတ်အတွက်အတားအဆီးတွေကိုမနက်နံနာရီခွဲလောက်ကစပြီးတော့ကာယံခဲ့ကြတာပါ။အတားအဆီးတွေကာယံပြီးတိတ်မကြခင်မှာပဲရဲနဲ့စစ်တပ်ကရောက်လာပြီးတော့ပြည်သူတွေဘက်ကပြန်လည်ခုခံခဲ့ကြပါတယ်။မနက်စောပိုင်း6နာရီလောက်မှာလှိုင်းသာဘက်ကနေရောက်လာတဲ့ရဲနဲ့စစ်တပ်အင်အား200ဝန်းကျင်လောက်ရှိလို့ပြည်သူတွေလူစုခွဲပြီးတော့လမ်းကြားတွေတဲကနေပျောက်ကြားစနစ်နဲ့တပိတ်ပြန်ဆောက်ခဲ့ပါတယ်။ညတကောင်ရဲ့အချိန်ကလေးကပြစ်ခတ်မှုတွေရှိခဲ့တဲ့အင်းစိန်မြို့နယ်ထဲမှာဒီကနေ့ညနေ 9:00 ဝန်းကျင်အထိရရှိတဲ့စီးရင်တွေအရတော့တေဆုံးသူ5ဦးနဲ့ကြီထိပ်ပြီးဒဏ်ရာပြင်းထန်သူ3ဦးရှိထားပါတယ်။တေဆုံးသူ5ဦးဟာအင်းစိန်ရောမဘက်က2ဦး၊ဖောက်ကန်ဘက်က2ဦးနဲ့အင်းစိန်ကခရက်ွက်တွေက2ဦးဖြစ်တယ်လို့မြေမာရှိနေသူတွေကဗီဒီယိုကိုအတည်ပြုပြောကြားထားပါတယ်။
အဲ့တော့လမ်းညရဲဝင်ပြီးတော့ရမ်းပြီးတော့ပြင်တယ်အဲ့ရောမတ်ကလေးဆိုရယ်တပိတ်နဲ့တော့ဝေးရမစားဘူးအဲ့ဒါကိုသူကနှမ်းပြစ်သွားတာနှမ်းပြစ်တော့ကလေးတွေရောသူရောလမ်းမကလေးတွေရောဆက်ကြတာကိုလည်းမလို့လောတဲ့ဒါရောဟိုတိတ်ဟောတန်းရပြင်းထန်တော့၃ရောက်ကြာတော့၅ရောက်ပေါ့သူကရက်ကွက်တဲ့မှာတချို့နေရာမှာလူတက်ဆွဲတဲ့နေရာလေးကြီးရယ်ဟိုရက်ကွက်တဲ့တွေဝင်တယ်ဆက်တယ်ဝင်တယ်ဆက်တယ်ပြန်သွားတယ်ပြီးတော့ရောကလမ်းမတိုင်းကြီးတိုင်မြင့်တန်းလေးတွေပင်းအောင်လမ်းတွေလမ်းမတွေပတ်နေတယ်ခုလားဆိုပေါ်တော့ကလည်းမဆိုင်တဲ့ကားတွေကိုဟိုမိပန်းတော့ပစ်သွားတယ်ကားပေါ်ကလေးပေါ့အဲ့လိုပစ်သွားတယ်လည်းရှိတယ်ဗျဒါမှမဟုတ်ကျွန်တော်တပုတ်လေးပါလို့မရဘူးဒါပေမဲ့တိတ်တော့တိကြတယ်ဗျအဲ့လိုရန်ကပစ်သွားတာတော့ရှိတယ်အခုတော့ဟိုလမ်းတွေပေါ်မှာကားတွေဆိုင်တယ်လည်းတိတ်မတွေ့ရဘူးဗျလူတို့တွေလည်းပတ်တယ
်တင်ငန်းကျော်16ရက်ကွက်မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဝင်ရောက်ပစ်ခတ်မှုကြောင့်တဦးတည်ဆုံးတယ်လို့မျက်မြင်တဦးက VOE ကိုပြောပါတယ
်ကျွန်တော်တင်ငန်းကျော်16ရက်ကွက်မှာတော့တရားတည်သွားရပါကျင်းနေဆက်ဆောင်ကဟိုပြန်လဲအကျော်ဟိုပါချမ်းမောနောက်တစ်ယောက်ဖြတ်တည်တာဆိုတော့ဒီလားမသိတာမပြောနိုင်သေးဘူးပေါ့မှာပြီးတော့ဒီအခုတန်တူးမှလမ်းမကြီးတောက်လျှောက်မှာလဲအဲ့လိုမျိုးပေါ်နေနေလုံးရတယ်သူကဒီပူဒူစာနဲ့အဲ့ဒီဟာတွေလိုက်ဖြူနေဟိုဟာဗာလေရဲကားတွေစက်ကားတွေပေါ့ဘူးပွက်ပြီးတော့ဟိုလမ်းချားတွေညမှာထားရတယ်ဗျာအင်အားတော်တော်များတယ
်ဆန်းချောင်းမြို့နဲ့ဘ ਹੁ လမ်းမှာလဲစန့်ကျင်ဆန္ဒပြနေတဲ့လူငယ်တွေကိုအတန်ပုံမျက်ရည်ပုံတွေအချင်းချင်းဖြိုခွင်းပြီးတော့လူနေတိုက်အထက်မြင့်တွေကိုလဲလောင်လေးကွာတွေဒုတ်တွေနဲ့လဲပြစ်ခတ်တာတွေရှိနေပါတယ်အလားတူပဲဒီကနေ့ရန်ကုန်ကစန်းကျင်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တွေဘက်ကလိုက်လံနေနှင်းပစ်ခတ်မှုတွေကြောင့်စံကြောင်းမျိုးနဲ့ရန်ကြီးအောင်လမ်းမှာတဦးရန်ကင်းမျိုးနဲ့ရန်ရှင်းလမ်းမှာတဦးတကုံစိတ်ကန်းယူနာဥယျာဉ်မျိုးတော်မှာတဦးကြီထိမှန်ပြီးတည်ဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။မနေ့ညကဒလားမျိုးနဲ့မှာဖမ်းဆီးခံရတဲ့အမျိုးသမီးနှစ်ဦးကိုပြန်လွတ်ပေးဖို့တောင်းဆိုနေကြတဲ့လူတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီအစ်စ်တွေတုံးပြီးတော့ပစ်ခတ်ဖြိုခွင်းမှုမှာတော့ လူ၈ယောက်တည်ဆုံးပြီးတော့22ယောက်ထိခိုက်ဒဏ်ရာခဲ့တယ်လို့ပြစ်ခတ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရတဲ့တော်ကြောင်လှူရှားသူတူကဒီနေ့မနေ့ပိုင်းမှာ view ကိုပြောပါတယ်
ဘလုံးကတည်းကဒါရသရှိအောင်ကြာပါပြီ။ဆက်နေနေတော့ခံရတာ။ဆက်နေနေတော့ကြီးကတန်းရတာ။သူတို့ဆွဲသွားတာတော့9ယောက်လောက်ရှိကြတယ်။သူတို့ဆွဲသွားတာ။ဆန္ဒပြတဲ့ဆန္ဒပြခံရတဲ့ကြီးကြီးပါတယ်။ကြီးပါတဲ့ကြီးကိုဆွဲသွားတာ။အဲတချို့လူကခေါင်းတန်ရ၊ချို့လူကကျတော့ရင်ဘက်ထောက်ထွက်တန်ရတယ်။ချို့ကကျတော့အဲ့လိုမျိုးဆက်တော့ကျိုးသွားတာ၊ဆက်တော့ချို့ကျိုးသွားတာ။ပြီးရင်ပြစ်ထွက်များပြီးတော့ဆုံးသွားတာပေါ့။ထောက်တန်ရတယ်။နောက်ပြီးတော့စီးကုန်ဖွင့်ထွက်တန်ရတယ်များတယ်ဗျ။ရင်ဘက်တန်ရတို့ခေါင်းတန်ရတို့စီးကုန်ဖွင့်ထွက်တန်ရတို့အဲ့လိုမျိုးဖြစ်တာ။အဲအဲ့လိုကြီးကတော့များဆုံးသွားတာပေါ့။ရှိတယ်ဒီအဲ့လိုရှိတယ်ဒီစနေနေ့ရောက်တော့အဲ့တင်ပါတို့ပေါင်တို့ညနာတို့အဲ့လိုမျိုးအဲ့လိုမဖြစ်ရ
ဘူး။ဒါလိုမျိုးနဲ့မှဖန်စီခံရတဲ့အမျိုးသမီးနူးကိုပြန်လွတ်ပေးဖို့ရဲစခန်းကိုဝိုင်းပြီးတောင်းဆိုရကမနေ့ည12နာရီလောက်မှစစ်တပ်နဲ့ရဲတွေကပြစ်ခတ်မှုကြောင့်အရသာ10ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။လူသေးလောင်းတဲ့ဒဏ်ရာရသူတချို့ကိုလည်းစစ်တပ်ကဆွဲယူသွားတယ်လို့ပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားအလုံးရင်သုံးပြီးတော့တနက်ကြီးအစ်စ်ရာဘာကြီးအတန်မိုင်းနေနဲ့တောက်ကြနေည12နာရီကျော်ကနေမနက်9နာရီထိဇက်တိုက်တရက်ထဲပြစ်ခဲ့တာဖြစ်ပါတယ်။ဆရာနာသိန်းစန့်ကျင်ရေလှုံ့ဆော်မှုတွေကိုရန်ကုန်ပါဝဲတခြားဒေသအသီးသီးကမြို့နယ်ရပ်ကွက်ကြီးရော်တွေမှာတနက်ကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွင်းပြီးတော့ရိုင်းနဲ့ဖမ်းဆီးမှုတွေလှုံ့ဆော်နေပါတယ်။ VOA ကနေရရှိတဲ့သတင်းတွေအရတော့မွန်လွယ်ပိုင်းအထိကိုဒီကနေ့တရက်ထဲမှာတင်ပဲမြန်မာနိုင်ငံတော်သနတ်ကြီးကြောင့်တည်ဆုံးသူဟာ50ထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ
စစ်တော်လိုင်းကြီးဖြစ်နေမြန်မာနိုင်ငံတော်ပြုလုပ်နေကြတဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ရဲ့ရဲကပြစ်ခတ်နှိမ်နင်းတဲ့နေရာမှာမန္တလေးတမြို့ထဲမှာလည်းလူ10ဦးထက်မနည်းဒီကနေ့သိဆုံးခဲ့ပါဗျ။ဒီကြောင့်မန္တလေးကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီကနေ့မတ်လ29ရက်နေ့မြန်မာနိုင်ငံတဖွာမြို့ကြီးတွေမှာဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးတမြို့ဖြစ်တဲ့မန္တလေးမြို့မှာတော့10ဦးထက်မနည်းသိဆုံးခဲ့ပြီးတော့ဒဏ်ရာသူအများပြားရှိတယ်လို့လူတွေအသွာလာမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကတူကပြောပါတယ်။
ဒီနေ့ကတည်ဆုံးမှုကကျွန်တော်တို့နှစ်နာရီရှိရတော့ကျွန်တော်10ဦးလို့ကြားပြီးရတယ်။ဟောဒဏ်ရာရသူကတော့အခုချိန်ကြီးတော့ confirm တော့မဖြစ်သေးဘူးကြာ။ဟိုအခြေအတွက်ကဘယ်လောက်မှန်းလဲမသိဘူး။ပြီးတော့ကျွန်တော်တို့နားမှာကဟိုတော်တော်များများဖြစ်သွားတယ်ကြာ။မချိန်ကန်းတဲ့ကိုဆွဲတယ်ပြောတယ်။ဟောရင်ပတ်မန်နာတွေရှိတယ်။အဲဒီပိုက်မန်နာတွေရှိတယ်6တော့အများဆုံးမှန်ကြတယ်ပေါ့ဗျာ။ပြီးတော့အခုမန္တလေးရဲ့လက်ရှိအနေအထားကတော့လမ်းဒီပေါ်မှာတော့တိတ်တိတ်နေတယ်။ဟိုလမ်းတိုင်းမှာတော့တာယာဘုံကြီးမိတောင်ကြီးတွေအဲလမ်းပိတ်ဆို့တားမှုတွေတော့ခုချိန်ကြီးရှိသေးရဲ့ဗျ။အဲလမ်းပေါ်မှာတော့သွားလာနေရတဲ့လူတွေတယောက်မှတော့မရှိတော့ဘူးဒီချိန်မှာ
။ဒါပြင်ဆန္ဒပြမှုတွေကိုပြစ်ခတ်ဖြိုခွင်းမှုတွေကိုသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးလက်ခုံကိုကြီးစံထိမှန်ဖောက်ဝင်သွားပြီးတော့စေကူတာမှုခိုင်ခဲ့ရပါတယ်။မန္တလေးတိုင်းဒေသကြီးကြောက်တောင်းမြို့နယ်မှာလည်းပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားပြီးတော့သေဆုံးသူတွေထဲမှာကလေးငယ်တဦးပါတယ်လို့ကြောက်တောင်းဒေသခံတဦးကပြောပါတယ်။
ဟုတ်ထိခိုက်မှုကတော့အခုလောလောဆယ်ကျွန်တော်၄ယောက်ထိခဲ့မှာ၂ယောက်ကတော့ကျွန်တော်တို့ကသေးသွားပြီပေါ့နော်အဲ၂ယောက်ကတော့ကျွန်တော်တို့ကစိတ်ကူတာမခံရပြီပဲအဲ့တက်တော့ကျွန်တော်တက်မတိရလို့ကျွန်တော်လည်းအိုင်နောက်ကိုကတ်မြင်ရလို့ပေါ့ကွဒီဘက်ကအဝေးကနေပဲကျွန်တော်လှမ်းပြီးတော့လုံနေရခင်ဗျအမျိုးသားကြီးခင်ဗျတယောက်ကကြာကလေးဟတ်ရှော့တယောက်ကကြာဒီဟာထိကျွန်တော်လေဗင်းနောက်ထိရခင်ဗျအဲ့တက်လူကြီးပိုင်းပေါ့ဟုတ်ဟုတ်ပိတ်မိနေတွေရရှိရပြီအခုချိန်ရှိရကျွန်တော်တို့ကဖမ်းသွားတဲ့လူတွေကျွန်တော်တော်များရဲ့ဟိုဖြစ်တာတော့ကျွန်တော်ဒီပေါ့ဟို၆ round ဒီကူတာကူတာလမ်းပေါ့နော်ကျွန်တော်ကူတာဖတ်မှာဖြစ်တာခင်ဗျတချို့ဟိုထိခိုက်ထိုင်ရကျွန်တော်များတော့များမှဒီမတိရ
ရှမ်းပြည်နယ်လာရှိုးမြို့မှာတော့စစ်တပ်နဲ့ရဲကပြစ်ခတ်လို့သုံးဦးသေဆုံးခဲ့တဲ့အကြောင်းဒေသခံတူကပြောပါတယ
်။အဲဒီကနေ့ကျွန်တော်တို့9နာရီမထိုးခင်မှာရွှေညောင်ပင်ဒီလာရှိုးရက်ကွက်ခုနှစ်ရွှေညောင်ပင်အောက်မှာပေါ့နော်။အဲမှာကျွန်တော်တို့တွေချိန်ထားကြတယ်။အမစစ်ကားတွေအများကြီးပေါ့။တော့ဖြူခွဲနေပြီတဲ့။ငါဖြူခွဲနေပြီပေါ့။အစပဲရှိသေးတာ哦။အမအကုန်လုံးဒီအားသုံးပြီးသူဖြုတ်ခွဲတာလေအမယောက်ျားလေးယောက်ျားလေးနှစ်ယောက်မိန်းကလေးတစ်ယောက်ကတော့ဟိုထိသွားတယ်ပေါ့နော်တနက်ကြီးထိရတဲ့အဲဒီ3ယောက်ကြာတယ်အနောင်ကိုကြာတော့စက်ကကောက်သွားလိုက်တယ်တဲ့ယောက်ျားလေးနှစ်ယောက်ယောက်ျားလေးတစ်ယောက်ကကြာတော့ဒီရန်တိုင်းရောက်ဖမ်းမှာဒီကနေ့တချို့မယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ကယူဆောင်သွားတဲ့အလောင်းကိုတော့ဒီမိသားစုအနေနဲ့ဒီကြီးစံဟာသူတို့ဖြစ်တာမဟုတ်ဘူးဆိုတာကိုသိရှိနားလည်တဲ့အကြောင်းလက်မှတ်ထိုးပြီးတော့မှထုတ်ပေးမယ်လို့ပြောရတယ် ရာဇဝတ်ကျန်းကျေသာကြီးပသိမ်မြို့မှာတော့တည်ဆုံးသူနှစ်ဦးရှိတယ်လို့ဒေသခံတွေကတီးပြပြောပါတယ
်။အခုလောလောဆယ်တော့အကိုရမင်းကျောင်းမှာကပေါင်တယောက်ကိုဖြစ်သွားတယ်ဆုံးသွားတယ်ကွ။ဆေးရုံတင်ကားတွေဝင်လို့မရဘူးကွ။အဲ့တော့သူတိတ်ထွက်လုံရောတေးသွားတာကွ။တော်ပြီးတော့အေယာမင်းမာကဘိုက်ကိုတယောက်ထိပါတယ်ဆုံးသွားတယ်နှစ်ယောက်ပေါ့နော်လောဆယ်တော့သူတို့ပထမတော့သူတို့ကဒီဆန္ဒပြတဲ့စစ်ကြောင်းဘက်မှာလာပြီးတော့ရဲ10ယောက်လောက်ကလာပြီးစောင့်နေတယ်ကွယ်လာပြီးစောင့်နေချိန်မှာပြည်သူတွေကလည်းဒီဘက်ကနေပြီးတော့ဆန္ဒမပြဘဲနဲ့သူတို့အခြေအနေစောင့်ကြည့်နေကြတယ်စောင့်ကြည့်တဲ့အချိန်မှာပဲသူတို့ကအင်အားထက်ခေါ်လာပြီးတဲ့ပြီးတော့ကားတွေထက်ရောက်လာပြီးတဲ့ပြီးတော့အမပြစ်ခတ်စတင်ပြစ်ခတ်ဖြိုခွဲတော့တာပဲပ
ါဒီကနေ့ပစစ်တော်လိုင်းနေမှာမြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေပြုလုပ်တာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာတွေဖြစ်ပါတယ်ဒါပြင်မိုးကုတ်ရွှေဘူစကိုင်းတိုင်ဦးဟိုးပင်မူဆယ်စတဲ့မြို့တွေမှာလည်းစစ်တပ်ရဲ့ရဲကပြစ်ခတ်တာကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။သေဆုံးတန်ရသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ VOA ကနေနောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်ဒီကနေ့ညနေပိုင်းအထိဒီနေ့တနေ့ထဲမှာတနက်ကြီးကြောင့်သေဆုံးသူ90ထက်မနည်းရှိပြီလို့သိရပါတယ်ခင်ဗျာ
။ဒီမန်ကန်29ရက်နေ့နေ့လယ်ပိုင်းမှာတော့ရန်ကုန်မှာရှိတဲ့ American Center ဆောက်ဦးတနက်နဲ့ပြစ်ခတ်ခဲ့ရကြောင်း American တိုင်ဟုတ်တော်ဝင်ရှိသူကပြောလိုက်ပါတယ်။ရန်ကုန်မှာရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့တက္ကသိုလ်ကြီးသာလန်းနဲ့အင်အားလန်းတော့မှာရှိတဲ့ American Center ဆောက်ဦးဒီနေ့နေ့လယ်ပိုင်းမှာပြစ်ခတ်ခံရပြီမဲ့ Center မှာရှိတဲ့လူတွေတော့ထိခိုက်မှုမရှိကြောင်း American တိုင်ဟုတ်သတင်းပညာရေးပြောရေးဆိုခွင့်ရှိသူ Ayani Mandarin က VOA ကိုပြောပါတယ်။
So we can confirm that shots were fired at American Center Yangon today and that there were no injuries. We are investigating the incident.
Yangon ga American Center ko dikine pichak khan ya de so ra ko ati pyu nai ma de. Thikai dan ya ya ra ga raw ma shi ba u. Da ne patat lo song san sis sei ni ba de. Di phit pyet ko song san sis sei ni de so ra ko be aku pyo nai ma le de.
မနေ့မတ်လ26ရက်နေ့ကတော့မြန်မာနိုင်ငံဆိုင်ရာ American သံတမကြီး Thomas Vider နဲ့ဇနီးတို့ကဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီ28ရက်နေ့ကကြာဆုံးသွားခဲ့တဲ့အသက်23နှစ်အရွယ်ကိုညင်းကြီးအောင်ထက်နိုင်ကိုဂါရဝပြုတဲ့အနေနဲ့သူတနက်ကြည်စံထိမှန်တည်ဆုံးသွားခဲ့တဲ့လေတန်းလမ်းမဘောကအထက်ကငါကပါရွတ်ကျောင်းရှိမှာလွမ်းသူပန်းခွေချခဲ့ပါတယ်။အဲ့ဒီမှာပဲရုရှားဒုတိယကာကွယ်ဝန်ကြီး Alexander Formulen နေပြည်တော်ကိုရောက်ရှိလာခဲ့ပါတယ်။ဒါပြင်ဖေဖော်ဝါရီ1ရက်နေ့ကစတင်ပြီးအသက်ပေးခဲ့ကြတဲ့သူတွေအားလုံးကိုမိမိတို့အနေနဲ့အမတ်ရကာဝါပြူကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆောင်မျက်နှာမှာလည်းရေးသားဖော်ပြထားပါတယ်။ဇနားပြတဲ့သူတွေကိုအကြမ်းဖက်တပ်ဖြတ်နေရာတွေရပ်တန့်ဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကဖိအားပေးတာတွေအချိန်မြင့်လာနေချိန်မှာပဲအမေရိကန်စင်တာကိုအခုလိုပြစ်ခတ်ခံရတာပါ။ပြစ်ခတ်တဲ့ဘဲအဖွဲ့စည်းကဘလို့ရည်ရွယ်ချက်နဲ့ပဲလှုံ့ဆော်တာဖြစ်ဖြစ်ဒီအချိန်တွေကနှစ်ဖက်အဖွဲ့စည်းကြားဆက်ဆံရေးပုံမဆိုးအားသွားနိုင်ကြောင်းနိုင်ငံရေးလေလာသုံးသက်သူဒေါက်တာအောင်သိမ်းမြင့်က VOA ကိုပြောပါတယ်
။ဒီအမေရိကန်ဖွေရပိုင်းဆောက်ဦးဟိုဒီကြီးထိတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့ဒီအမေရိကန်ရဲ့အချုပ်ချာအနာကိုတစုံတရာထိပါတယ်ဆိုတဲ့အတိတ်ပဲပေါ့နော်။အဲ့တော့မြန်မာအရေးမှာအမေရိကန်ကအရင်အထက်ပို့ပြီးတော့ဒီမြန်မာဆောင်ဆောင်ဆက်လက်နဲ့ဝင်ပါနေတာတွေ့ရတော့ဒီပါချင်းကပို့ပြီးတော့အချိန်ငင်းနေတာပေါ့။ဒီကံပေါ်တယ်လက်သက်ပေါ်တယ်ဆိုရင်အဒီဖြစ်တယ်။ကျွန်တော်နောက်ခံအဖွဲ့အစည်းတို့မှနိုင်ငံနဲ့ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးကြတင်မမှုကတော့ပို့ပြီးတော့ဆိုးသွားနိုင်တာပေါ့။
တမရော်နေလို့နာဆာကကောင်စီကတုံ့နှုံထားတဲ့မတ်လ28ရက်နေ့ဖက်စစ်ဒေါ်လာရင်းနေ့ကိုစစ်တပ်ကကျင်းပနေချိန်မှာပဲတနိုင်ငံလုံးမှာရှိတဲ့ဆန္ဒပြမှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းနေတာဖြစ်ပါတယ်။မြေယူကနေကြမ်းပြရရှိထားတဲ့စင်းတွေအရတော့ဒီနေ့တနိုင်ငံလုံးမှာတော့လူ90ထပ်မနေတေဆုံးခဲ့ပြီးတော့ဒဏ်ရာရသူကတော့တရားကြောလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ကျမခေါင်ညိုပါရှင်။ဆေးရနွမ်းရှင်စံချင်ရေးစံတာပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တေဆုံးတဲ့အထင်ဆယ်ကျော်တက်ရွယ်ကလေးငယ်အများပြပါဝင်ခဲ့ပါတယ်ဒီကနေ့မှလည်းမိခင်လာမျိုးက14နှစ်အရွယ်မိန်းကလေးတူ
နေအိမ်ထဲမှာပဲကြီထိသေဆုံးခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုပြောပြပေးမှာပါရှင်မဲထီလာမျိုးကစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြမှုတွေကိုစစ်တပ်နဲ့ရဲကဒီကနေ့ပြစ်ခတ်လို့14နှစ်အရွယ်မိန်းကလေးတဦးကြီစံထိမှန်သေဆုံးခဲ့ပြီးတခြားစန္ဒပြသူ2ဦးလည်းကြီထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မဲချီလာမျိုးတော်ဝင်နန္ဒာကတဟတ်တမ်းမှာဒီကနေ့မနေ့ပိုင်းစေယုတ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့တွေကတပိတ်ဖြိုခွဲရမှာရက်ွက်လန်းနေတဲ့နေအိမ်တွေအတင်းနဲ့အထိပြစ်ခတ်ခဲ့တာကြောင့်အသက်14နှစ်အရွယ်မိန်းကလေးတဦးကိုထိမှန်ပြီးပွဲချင်းပြီးသေဆုံးခဲ့တာပါ။ဒီမှာဒီကလေးအပြင်အမျိုးသားတဦးရင်ဘတ်ကြီးထိသေဆုံးခဲ့တာရှိတယ်လို့မျက်မြင်တွေကပြောပါတယ်။နောက်ဆုံးရတဲ့သတင်းတွေအရမိထီလာမြို့မှာသေဆုံးသူ၄ဦးထက်မနည်းရှိတယ်လို့ပြောပါတယ်။ရွှေဘုံမြို့မှာလည်းစန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွဲပစ်ခတ်မှုအတွင်းအသက်12နှစ်အရွယ်ယောက်ျားလေးတဦးသေဆုံးခဲ့ပါသေးတယ်ရှင်။
ချင်းပြည်နယ်ဖားကားမြို့နယ်မှာရဲကား3စီးတိုက်ခိုက်ခံရတယ်လို့ဗမော်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေအခြေအနေကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါကချင်းပြည်နယ်မွန်းညင်းခရိုင်ဖားကားမြို့နယ်စိတ်မှုဆိုင်တောင်ကျေးရွာကြောက်သေးတောင်လမ်းမှာမနေ့ည4နာရီလောက်မှာကြောက်စိန်တူဖို့ရေးလုံခြုံရေးရဲတပ်ဖွဲ့က3စီးတိုက်ခိုက်ခံရတယ်လို့စိတ်မှုကျေးရွာသားတို့ကပြောပါတယ်
ကျွန်တော်တို့ဖားကားမှာကဒီကတော့ကျွန်တော်နိုင်ငံတော်အချို့လူကွက်ဒီလူကြီးလူကွက်တို့တိုက်ခိုက်ရေးတဲ့ရေးနေတာရှိတယ်။အဲဒီတိုက်ခိုက်ရေးတဲ့ရေးဒီကကတော့ညနေ4နာရီနောက်မှာဒီဖားကားအနေမှာတို့အထိုင်စခန်းရှိတဲ့နေရာတွေသွားကြတာပေါ့နော်။အဲဒီစိတ်ဝင်ကြီးပါကတားအစ်စ်ကဒီမှာအဲ့ဒီပဲဖားကားကြောင့် support ပဲအဲ့ဒါပါလက်နဲ့ကြီးလာဆွေးနေလာဒုံအားပေါ့ဖားမတော်မပြောပြဘူး။အဲ့ဒီ3စီးကြတဲ့အချိန်မှာရှိဖြစ်တာဒီကိုရခကြတော့ရှေ့ကားနှစ်စီးတော့ဒီနောက်ဆုံးကားတော့ဒီကိုလုံးကြီးနဲ့ဖြစ်ဖြစ်ပြီးတော့ကအဲ့ဒီဒီကိုလုံးကြားတွေကဒီရဲတွေထွက်ပြေးတယ်ပေါ့နော်ဒီတပ်တပ်တွေလည်းတောင်းလို့ရတယ်ရှိပြတယ်လို့ပြောတယ်ရဲတယောက်ကလည်းရက်ထားတယ
်ရဲကသုံးစီးမိုင်းခွဲခံရတဲ့ပြင်တောင်ကုန်းဘော်ကနေလှမ်းပစ်တာခံရတယ်လို့ဒေတာတွင်စနတ်တန်တွေကြားနေရတယ်လို့လည်းဆိုပါတယ်ဖကဒေတာပြစ်ခတ်ဖောက်ခွဲမှုနဲ့ပတ်သက်လို့အောက်ခြေကနေတင်ပြလာတာမရှိသေးဘူးလို့ KIA ပြောခွင့်ရသူ့ဘူမူကြီးနော်ဘူးကပြောပါတယ်ဖာကတိသားအခြေပြုလှုပ်ရှားနေတဲ့ KIA တပ်မဟာကိုတိုင်းရင်း6ကနေစစ်ကောင်စီတပ်ဖွဲ့တွေအနေနဲ့ပြည်သူလူထုကိုထိခိုက်ရင်ထိရောက်စွာတုတ်ပြန်သွားမယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဗမော်မြို့နယ်ဘက်မှာလည်းမြန်မာစစ်သားနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေါ်ဖိုးရံဒေတာခန့်တူကပြောပါတယ်။
လုံးလုံးစီကတော့တိုက်ပွဲတွေဖြစ်နေတော့မယ်တိုက်ပွဲတွေကတော့ဒီဗမော်နဲ့မြစ်နာလာမှာမနေ့ကတော့တစ်ချိန်ဟိုတိုက်ပွဲဖြစ်တယ်တဖုံးညာအကျော်ပေါ့လမ်းဆန်ရမရောက်ခင်ကနေပေါ့မနေ့ကအချီတော့လူရင်နဲ့ဟယ်လီကော်ပတာ3စီးနဲ့အဲ့ဒီတဖုံးညာမျိုးပေါ်စာနေဒီ KIA ဒီရှိတယ်လို့ထင်ရတယ်ဒီသူတို့ရဲ့တပ်စာမျိုးလမ်းပြတာမျိုးတော့ဖက်တိုက်လုပ်သေးရ
မြန်မာစစ်တပ်ကနေမနေ့ကလေကြောင်းအကူ3ပြေကခဲ့ကြောင်းကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူကအတည်ပြုပြောပါတယ
်။မနေ့ကတော့ခလာရံကိုနမ်ဆာနဲ့မချနာသွားတဲ့လမ်းမှာကိုလင်ပြနဲ့လာပစ်တာရှိပါတယ်။နမ်ဆာရံတဝိုက်မှာလင်ပြနဲ့ပစ်တာလဲသူတို့ဆက်လက်နဲ့ပစ်တာ
။ဖာကနဲ့ဗမော်ပဲပြေကတိုက်ခိုက်မှုအခြေအနေကိုတော့တမတော်ပြောရေးစုခွေးရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြည်ကရမလ24ရက်နေ့ညနေမှာမြန်မာစစ်တပ်စခန်း3ခုကိုကချင်လွတ်လပ်ရေးတပ် KIA ဘက်ကနေဝင်ရောက်ဖိုက်ခိုက်ခဲ့ပြီးအလို့ပုံပင်မတပ်စခန်းကိုသိမ်းပိုက်ခဲ့ပြီးမှမြန်မာစစ်တပ်ကနေစစ်ရင်အားဖြည့်တင်းထိုးစစ်ဆင်မှုတွေတိုးလှုပ်ဆောင်လာနေပါတယ်။ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံတော်ဆန့်ကျင်တပိတ်မှောက်မှုတွေနဲ့ကြုံတွေ့နေရတယ်လို့တစ်ဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ KIA တန်းပလောင်တပ်ဖွဲ့တီအန်အယ်ကရင်မျိုးသားစီယုံကန်ယူလျောက်ခံတပ်ဖွဲ့တချို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ဗီအိုအေမြန်မာပိုင်းအတွက်သတင်းပြပို့ထားပါတယ်ခင်ဗျာ
ပုံ ခရိုင် အတွင်းက မြန်မာ စစ်တပ်ရဲ့ တီမူတာ တပ်စခန်းကို KNU တပ်မှ 9က ဒီကနေ့ မနက်မှာ စခန်းသိမ်း တိုက်ပွဲ လုပ်ခဲ့တဲ့ အတွက် ဒူရင်မှု အဆင့် 2 ဦး ပါဝင် 10 ဦး ကြာဆုံးခဲ့ ပြီး အရှင် 8 ဦး ဖမ်းမိခဲ့ ပါတယ် ဒီ သတင်းကို ပြောပြပေးပါမယ် ကျမ မအေးမှာ ပါ ကရင်မျိုးသား အစည်းအရုံး တပ်မှ 9 အခြေစိုက်တဲ့ ဖပုံ ခရိုင် အတွင်းမှာ စစ်ကောင်စီရဲ့ တပ်စခန်း တစ်ခုကို KNU ဘက်က ဒီကနေ့ မနက် ပိုင်းမှာ ပဲ စခန်းသိမ်း တိုက်ခဲ့ပါတယ် KNU တပ်မှ 9 ရဲ့ ပြောရေးဆိုခွင့်ရှိသူ ဖရိုမန်းမန်း ကတော့ အခုလို ပြောပြပါတယ်
ခါရတုံးလေးကိုစုတာစခန်းကိုဒီငါ၆နာရီကနေပြီးတော့ဟိုခင်းလေးရဲ့တမန်ငါကနေပြီးတော့မဟုတ်ဒီကံလေးတိုက်ပွဲမှာဆက်နေတယ်အခက်ပြစ်တာစစ်ကောင်စီကအဲ့လိုလေကြောင်ဆက်ကြောင်စီတပ်ပေါ်ကဒါကျွန်တော်ပြောပြတယ်ကျွန်တော်အရှင်နဲ့တန်ရာကိုဖမ်းပြီးတာရှိတယ်ဒါကတော့ဒီခက်ပြေးဆုတ်ခွာဆုံးပဲရှိသေးတယ်ပေါ့ဟုတ်ကဲ့အဲ့လည်းနည်းနည်းနဲ့ဆက်ကြ
ရောက်ရတယ်သူဘက်ကတော့ဟိုတူလာတယ်နောက်ရောက်တယ်ဆီယနာရှင်ကြာရှုံးရေလူလူရဲ့တောင်းဆိုမှုနဲ့မြန်မာပြည်မှာတတိုင်းပြည်လုံးမလ တီမူတာစခန်းကိုဒီကနေ့မနေ့6နာရီကနေ9နာရီအထိ7နာရီကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါဖမ်းဆီးမိသူတွေထဲမှာလည်းအရာရှိတချို့လည်းပါဝင်ပြီး KNU တပ်မှ9ဘက်ကပြသထားတာကတော့စစ်သုံးဘက်များလည်းဖမ်းမိထားပုံနဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပါဝင်လက်နက်ခဲယံအများအပြားတင်းစီရမိတာကိုလည်းပြသထားပါတယ် KNU တပ်မှ9 နဲ့မြန်မာစစ်တပ်တို့ဟာဒီရက်ပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါ မြန်မာစစ်ကောင်စီဘက်ကတော့ KNU ဥက္ကဋ္ဌကိုတက်မတော်နေအခမ်းအနားတက်ဖို့ဖိတ်ကြားခဲ့ပေမဲ့ KNU ဘက်ကတော့ငြင်းဆန်ခဲ့ပါတယ်။ မြန်မာအစိုးရနဲ့ KNU တို့ဟာ 2012 ခုနှစ်ထဲမှာအပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး 2015 ခုနှစ်ထဲမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ ဒါပေမဲ့ KNU တက်မှ 9 နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာ ထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွှာအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အ email သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီး email သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ် လိပ်စာ burmese@voanews.com စီကို ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို့ email လိပ်စာကို ရေးပို့လိုက်ပါ။ email လိပ်စာကို တိကျနှောင်းအောင် ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။ နေ့စဉ်တနေ့ နှစ်ကြိမ်ပို့ပေးတဲ့ email သတင်းလွှာက သတင်းကောင်းစင်တွေနဲ့ သတင်းအချင်းချုပ် တစုတစီတဲ့ ရရှိသိရှိနိုင်အောင်လို့ စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက် သတင်းတွေကို ကျမတို့ Radio ရုံးမြင်သံကြားနဲ့ Internet တို့ကနေ အရောက်ပို့ပေးနေပါတယ်ရှင်။
တောင်ကိုရီးယားအာဏာပါတီတွေကမြန်မာအရေးကိုစိတ်ဝင်စားကြတဲ့လွှတ်တော်အမတ်တွေဟာမြန်မာပြည်သူတွေကိုအားပေးဖို့အတွက်မြန်မာနိုင်ငံကိုသွားဖို့ထိကြိုးစားခဲ့ကြပါပြီ။ပြည်ဝင်ခွင့်ဗီဇာမရကြပါဘူး။တောင်ကိုရီးယားကမြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုကူညီပံ့ပိုးဖို့အတွက်လည်းသူတို့ဘက်ကပဲဆက်သွယ်တွေ့ဆုံမှုတွေစားလုပ်ခဲ့တယ်လို့မြန်မာအရေးလှုပ်ရှားသူလူငယ်မတ်ခိုင်ခိုင်မ
မတချို့နဲ့တွေ့ဆုံပြီးတော့မြမရေးဆွေးနွေးခဲ့တဲ့မက်ခန့်ခိုင်မိုးထက်ကိုမဆွေမြမောင်ဆက်သွယ်မြင်ပြန်ထားပါတယ
်။မက်ခန့်ခိုင်မိုးထက် VOA မြမပိုင်းအစီအစဉ်ကနေကြိုဆိုပါရစေရှင
်။ဟုတ်ကဲ့မင်္ဂလာပါရှင်။
အရှေ့နိုင်ငံနေတဲ့မှာဒီမြမအရေးနဲ့ပတ်သက်လို့ပေါ့နော်ဒီပြည်သူတွေဘက်ကနေပြတ်တက်ကြွကြွအရက်တည်နေတဲ့နိုင်ငံတောင်ကိုရီးယားနိုင်ငံဖြစ်ပါတယ်ဒီတောင်ကိုရီးယားလွှတ်တော်အမတ်တွေဆိုလို့ရှိရင်လည်းဒီ ဒီမိုကရေစီရေးဆန္ဒပြမှုတွေမှာသူတို့ကိုယ်တိုင်ပါဝင်ပြီးတော့မှလာပြီးမိန့်ခွန်းပြောတာတွေရှိတယ်။နောက်ညီမတို့ဆိုလို့ရှိရင်လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေနဲ့ပေါ့နော်တွေ့ဆုံဆွေးနွေးတာမျိုးတွေလုပ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံရဲ့သမားတွေရဲ့စိတ်ဝင်စားမှုအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့သူတို့ကဒီမြန်မာပြည်ရေးကိုပေါ့နော်စိတ်ဝင်စားတယ်ဆိုတာညီမတို့အနေနဲ့သွားပြီးတော့တောင်းဆိုရလောက်အောင်ထိမဟုတ်ဘူးပေါ့နော်သူတို့ကိုယ်တိုင်ကတကယ်စိတ်ဝင်စားတာညီမတို့ဒီလွှတ်တော်အမတ်တွေနဲ့တွေ့ခဲ့တာမျိုးဆိုလို့ရှိရင်ညီမတို့သွားပြီးတော့တွေးခွင့်ပေးပါဆိုပြီးတောင်းဆိုတာမျိုးမရှိခဲ့ဘူးပေါ့နော်သူတို့ကိုယ်တိုင်ကအစားအဲ့လိုမျိုးအော်ဒီလိုမျိုးတောင်းဆိုချင်တယ်ဆိုလို့ရှိရင်တွေ့မလားဆိုပြီးတော့အရင်မေးတယ်တက်လို့ရှိရင်ညီမတို့ဒေသုံးပတ်မှာပေါ့နော်အပတ်တိုင်းစုတယ်တနင်္ဂနွေနေ့တိုင်းစုပြီးတော့ဒီဆန္ဒပြမှုတွေလုပ်ကြအဲ့ခါမှာသူတို့အဲ့ဟာကိုသူတို့တိသွားတဲ့ခါကျတော့သူတို့ဘာကူညီပေးရမလဲကူညီချင်တယ်ဆိုပြီးဒီလွတ်တော်အမတ်ကအတွေ့အရေးမှုကိုယ်တိုင်ကအစားလှမ်းပြီးဆက်သွယ်ရပေါ့နော်ဆက်ပြီးငါတို့ကူညီချင်တယ်ငါတို့တွေးကြမယ်အဲ့လိုမျိုးပေါ့နော်လူငယ်စုပြီးတော့လာတွေ့ပါသူတို့လည်းဒီဆန္ဒပြပွဲတွေကိုလိုက်ခဲ့မယ်ဆိုပြီးတော့သူတို့ကိုယ်တိုင်ကစာတကယ်ကိုအာဂျိုမန်တန်နဲ့လာပြီးတော့ခေါ်တယ်တွေ့သူတို့နဲ့တွေ့ဖို့ပြောတယ်ပြီးတဲ့အိနေတော့ဆိုအရန်လေးစားဖို့ကောင်းတာလွှတ်တော်အမတ်ကအိနေကထဲကျော်မှာအရန်အေးတယ်ဒီရာဒီဦးတို့အရန်လည်းအေးတဲ့အချိန်မှာသူတို့နှစ်နာရီလုံးသူအင်ကြီးပပလေးပဲအဲ့ညီမတို့နဲ့အတူတူလေးဒီဆိုင်းမုတ်ကြီးကင်ပြီးတော့ဒီနိုင်နဲ့ကင်မျိုးတို့ရက်နေပြီးမပြန်ဘူးပေါ့နော်အဲ့တော့နောက်ဆုံးမိတ်ကြမှာသွားပြီးတော့လို့မေးကြည့်ရခါကျတော့တို့ပြန်ရင်းနဲ့လူငယ်တွေပြန်သွားမှာဆိုလို့လေမပြန်မင်းနဲ့လေအဆုံးထိအဲ့လွတ်တော်အမတ်ကိုယ်တိုင်ကိုအဆုံးထိရက်နေပြီးတာ
အခုလက်တလောဒီမကြခင်တော့ပဲပေါ့နော်မအခန့်ခိုင်ဖို့ထက်ဆိုလို့ရှင်လေကိုရီးယားလွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တာရှိပါတယ်ဆိုတော့တွေ့ဆုံခဲ့တဲ့လွတ်တော်အမတ်တွေကဘယ်နှယောက်ကိုတွေ့ဆုံခဲ့ပြီးတော့ဘယ်ပါတီတွေရလဲဆိုတာလည်းသိချင်ပါတယ်ရှင်နောက်တို့နဲ့ရောတွေ့ဆုံတဲ့အခါမှာဘာတွေဆွေးနွေးခဲ့ပါလဲရှင်
ညီမတွေ့ဆုံမှုကတော့ဒီကင်မြွန်ဟိုအမတ်ရဲ့ပြီးရင်ချောင်ချောင်မင်းအမတ်ရဲ့ပေါ့နော်ဒီနှစ်ယောက်ကိုတော့ဒီရုံငန်းထိသွားပြီးတော့တွေ့ဆုံခဲ့တယ်ကင်မြွန်ကိုအမတ်ကကြတော့ဒီဒေါ်ဘလော့မင်းကျူတန်ဆိုပြီးတော့သူတို့ရဲ့ဒီမိုကရက်တစ်ဒီအနိုင်ရပါတီလက်ရှိအစိုးရရဲ့ပါတီရပေါ့နော်အမတ်ဖြစ်တယ်သူကဒီနိုင်ငံညာရေးနဲ့ဆက်ဆက်တဲ့ဒီဝန်ကြီးဌာနလို့ပြောရရှင်ပြီးတော့ဒီချောင်ချောင်းမင်းအမတ်ကကြတော့သူကဒီထေချွန်မြို့ဇာတိဖြစ်တဲ့အတွက်ကြောင့်မဟုတ်သူကထေချွန်မြို့မှာလှုပ်ရှားမှုပြုတဲ့အခါမှာသူအနေနဲ့အဲ့လိုမျိုးကုညီခြင်းနဲ့တက်တာမဟုတ်ဆက်သွယ်လာတာပေါ့နော်တခြားအမတ်တွေကကြတော့ဒီညီမတို့ဒီမြန်မာတန်ယုံရှိမှာပေါ့နော်မြန်မာတန်ယုံရှိမှာဤကျောင်းအေဝန်နင်းဆိုပြီးတော့ဒီဤကျောင်းအမတ်ကကြတော့ဒီမြို့သမီးအမတ်ဆိုပေမဲ့သူနဲ့တူတူတခြားမြို့သားအမတ်၅ယောက်လောက်နဲ့ပေါ့နော်၆ယောက်လောက်အတူတူလိုမျိုးအဲ့ဒီကမြန်မာတန်ယုံရှိမှာသူတင်းစားရှင်းနေမွဲလဲလောက်ကြရဲညီမတို့တွေ့ရခါကြတော့တကယ်ဟိုဖလဲတကင်းမဲသူတို့ဒီကိစ္စလိုမျိုးစူးစမ်းနေပါတယ်မြန်မာနိုင်ငံပြည်ဝင်ဝင်ရအောင်ထိသူတို့စူးစမ်းနေတယ်ဆိုတာမျိုးတွေပြောကြရပေါ့နော်အဲ့တော့ဒီပထမဦးဆုံးညီမတို့တွေ့ခဲ့တဲ့အမတ်နဲ့တွေ့တုန်းကတော့ညီမတို့ကတောင်းဆိုခဲ့တာတွေကဖိုင်လဲဆိုတော့ CPH ကိုအဓိက CPH ကိုအဓိကထားပြီးတောင်းဆိုတာပေါ့နော် CPH ကိုအတင်းဖတ်ပြုပေးဖို့ဒီ UN မှာလည်းမြန်မာဘက်ကနေပြီးတော့ထောက်ခံပေးဖို့ပြီးတော့လို့ရှိရင်ဒီအစိုးရစစ်အာဏာရှင်တွေကိုပေါ့နော်စစ်အာဏာရှင်တွေကိုဒီအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ပေးဖို့ပြီးရင်အဓိကကဒီမြန်မာပြည်ဒီဒီမိုကရေစီမရမချင်းပေါ့နော်ဒီမြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်တွေလုပ်နေတဲ့လုပ်ငန်းစုတွေမှာပေါ့နော်ကိုရီးယားလုပ်ငန်းတွေရဲ့ဒီ investment အရင်ကြီးတယ်ဒီမြန်မာနိုင်ငံထဲမှာ၄ခုမြောက်အကြီးဆုံးပေါ့နော်ကိုရီးယား investment လောက်တာဆိုလို့ရှိရင်၄ခုမြောက်အကြီးဆုံးဖြစ်တယ်အဲ့ထဲမှာအကြီးဆုံးကတော့ကြားထားတာက POSCO ရဲ့ NO City ဒီညီမတို့ဟိုမှာတောင်ကလာဘာမှလာမသိဘူး NO City စောင့်နေရှိ NO City ရဲ့ပြီးရင်ဒီ Wise Pacific ဆိုတာရှိရပေါ့နော်အဲ့အဲ့ဒီလုပ်ငန်းစုတွေအကြောင်းပေါ့ဒီဟာမျိုးတကယ်ဒီမှာစစ်တပ်နဲ့အခုလက်တွဲနေတာဆိုလို့ရှိရင်ဒီရက်တန့်ပေးဖို့ပေါ့နော်တခါလေထွက်သွားဖို့ရတော့မဟုတ်ဘူးဒီချိန်မှာခဏရက်တန့်ပေးဖို့ဒီစစ်အာဏာရှင်တွေလက်ထဲကိုဒီပတ်သက်အလုံးကြီးဝင်သွားမဲ့ဟာမျိုးတွေကိုအခုချိန်မှာရက်ထားပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်ပြောဒီမြန်မာနိုင်ငံစီဒီအလုံးနေတဲ့ဝန်ထမ်းတွေအနေနဲ့လည်းအခုကြားနေရတာတွေဆိုလို့ရှိရင်ကိုရီးယားရဲ့ဒီ micro financing ဘိုင်းတွေမှာပေါ့နော်အလုံးလုံးနေတဲ့ဝန်ထမ်းတွေအနေနဲ့ဒီလုပ်ငန်းတွေလည်းပတ်နေစေဖြစ်တဲ့တော့ကြောင့်မို့ဒါပြည်သူတွေအတွက်လည်းအရန်ခက်ခဲဖြစ်နေတယ်။ဒါရက်တန့်တင်တယ်လို့ပြောကြရပါတော့။အဲ့ခါမှာဒီလိုကိုရီးယားမြန်မာမှာရှိနေတဲ့ကိုရီးယားလုပ်ငန်းစုတွေအနေနဲ့လည်း Lawson CDM မှာအကြိမ်ပါဝင်မယ်ဆိုပါဝင်လို့ရနိုင်ပေါ့နော်။ပါဝင်ပေးလို့ရအောင်လို့အဲ့ဒါတောင်းဆိုခဲ့ပြီးတော့ဒီမြန်မာကိုရီးယားမှာရှိနေတဲ့မြန်မာလုပ်သားတွေဟူ Lawson Visa ပြည့်သွားပြီးတော့မြန်မာပြည်ပြန်မှာရှိရတယ်။ဒါပေမဲ့အချိန်တွေကအရန်တင်းမာနေတဲ့အတွက်ကြောင့်မို့ပြန်သူတို့မပြန်ကျင်တဲ့သူတွေလည်းရှိတယ်။အဲ့တော့အဲ့ဒီလူတွေအတွက်ဒီ Visa ပေါ့နော်ဆက်လက်နေထိုင်ခွင့်ပေးဖို့တောင်းဆိုခဲ့ပေါ့။အဲ့ နေထိုင်ခွင့်ပေးဖို့လည်းတို့ကတနေ့ကနေမှညီမတို့တင်ပြခဲ့တယ်တောက်ကြနေမှာတို့တခါရဲလို့ဖြည့်ရှင်းပေးခဲ့ပေါ့နော်အရင်မြန်နေလုပ်ပေးရပြီးတော့ဟိုအဲ့အမတ်နဲ့နောက်တစ်ခါထပ်တွေ့တော့လေညီမတော်မပြောရသေးဘူးပေါ့နော် तू ကအရင်အော် तू အဲ့ဗီဇာကိစ္စရေးလက်ဖြည့်ရှင်းအဲ့လိုမျိုးလွတ်တော်တင်ပြပြီးတော့လေဖြည့်ရှင်းမှုလွယ်တာရင်ဖြည့်ရှင်းပေးလိုက်ပြီးလက်ပတ်စကိုကိစ္စလည်းငါလွတ်တော်ရေးတင်ပြထားတယ်ဒီဘက်ကနေပြီးတော့တံပြန်စစ်ဆေးမှုတွေတို့ပြန်လုပ်သွားမယ်အကယ်၍တကယ်အဲ့လိုမျိုးရှိရဆိုလို့ရှိရင်တို့အကောင်းဆုံးဆောင်ရွက်သွားပါမယ်ဆိုပြီးတော့တေချာကိုပြောခဲ့ရှင
်ဆိုညီမခုနကပြောသလိုပေါ့နော် POSCO ဆိုတာကတော့ဒီမြန်မာနိုင်ငံမှာဒီရွှေ gas သဘာဝ 2.0 လုပ်ငန်းမှာလုပ်နေတဲ့ကိုရီးယားရဲ့တပ်မဏိလုပ်ငန်းကြီးပေါ့နော်အဲ့ဒီလုပ်ငန်းကြီးကနေပြည်တော်မှာဒီစစ်တပ်ကိုလည်းတစ်ဖက်တစ်လမ်းကနေဝင်ဝေးရှာပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့ဒါကြောင့်ဒီလုပ်ငန်းချက်ထားပါဆိုပြီးလူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့တောင်းဆိုနေတဲ့လိုမျိုးညီမတို့လည်းတောင်းဆိုခဲ့တယ်ပေါ့လေဆိုတော့တကယ်ပဲလက်တွေ့ဖြစ်လာအောင်လို့ခုနပြောတဲ့ဒီကိုရီးယားအမတ်တွေကနေတဆင်ကိုရီးယားအစိုးရကနေဖိအားပေးလာနိုင်အောင်ကိုဘယ်လိုမျိုးဆက်ပြီးတော့ညီမတို့လှုပ်ထားဖို့လှုပ်သွားဖို့အစီအစဉ်ရှိလဲရှင
်လောလောဆယ်ကတော့သူတို့အစိုးရလည်းတတ်နိုင်တည်းပေါ့နော်အများကြီးကူညီပေးနေတယ်အများကြီးညီပေးနေတယ်အဲ့လိုမျိုးအဲ့တော့ညီမတို့အနေနဲ့တစ်ခေါက်တင်ပြထားတယ်လောလောဆယ်တော့ခဏသူတို့ဘလိုတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ဖို့ပဲလိုတယ်ပေါ့နော်ထပ်ပြီးတော့အရင်ကြီးတွန်းအားပေးလို့လည်းညီမတို့ဘက်ကအရင်ကြီးအဆင်မပြေဘူးပေါ့နော်သူတို့ဘက်ကမလုပ်ပေးနေရလည်းမဟုတ်ဘူးတောက်လျှောက်လုပ်ပေးနေတယ်စူးစမ်းပေးနေတယ်သူတို့လုံနိုင်တဲ့မြတ်အကောင်းဆုံးလုပ်ပေးနေရပေါ့နော
်အခုရပိုင်းတွင်မှာပဲပေါ့နော်ဒီမြန်မာနိုင်ငံကိုသွားဖို့အတွက်ကိုကိုရီးယားလွှတ်တော်အမတ်တရားဒီဗီဇာတင်တာဒါပေမဲ့မြန်မာတန်ရုံကနေပြီးတော့သူတို့ဗီဇာမပေးဘူးအဲ့အတွက်လည်းသူတို့ဟိုစာတင်စာချင်းချင်းပွဲလုပ်တယ်ပေါ့လေဆိုတော့အဲ့လိုမြန်မာနိုင်ငံကိုသွားဖို့စူးစမ်းတဲ့အမတ်စုစုပေါင်းကဘယ်နှစ်ယောက်ရှိပြီးတော့ဘယ်ပါတီတွေကသွားဖို့စူးစမ်းတာလဲဆိုတာရောသိပါလားရှင
်ဟုတ်ကဲ့ရှင်တို့အနိုင်ကဒီအစိုးရပေါ့နော်ရလက်ရှိအစိုးရပါတီကပဲတို့စူးစမ်းတာဖြစ်ပါတယ်ဤကျဲချုံအမတ်အပါဝင်တခြားအမတ်9ယောက်လောက်ရှိမယ်ရှင်တို့စုစုပေါင်းအမတ်ပေါ့နော်6ယောက်ကနေပြီးတော့တို့စူးစမ်းကြတာဖြစ်တယ်ဒီ22ရက်နေ့မှာဝင်ဝင်မရဘူးပေါ့နော်မရဘူးဆိုတာထွက်လာတယ်အဲ့တော့သူတို့23ရင်းနေမှာတန်းပြီးအစီဒီသတင်းစာရှင်းလင်းပွဲထလုပ်တယ်ပေါ့နော်ငါတို့ကဒီတောင်းဆိုတာလည်းပဲဒီမြန်မာနိုင်ငံတွင်းမှာရှိတဲ့သူတို့နိုင်ငံသားတွေရဲ့လုံခြုံမှုနဲ့နိုင်ငံဒီလုပ်ငန်းရှင်တွေပေါ့လုပ်ငန်းတွေရဲ့ပေါ့နော်လုံခြုံမှုအတွက်သွားမယ်ဆိုပြီးတော့တောင်းဆိုတာဒါပေမဲ့အဲ့ဒီဟာကိုလည်းသူတို့ဘက်ကမြန်မာဘက်ကပယ်ချခဲ့တယ်ပေါ့နော်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဒီကိုရီးယားလုပ်ငန်းရှင်တွေနဲ့ကိုရီးယားလူမျိုးတွေကိုလုံခြုံမှုလို့ပြောမလဲခတိပေးပါဆိုပုံစံမျိုးနဲ့သူတို့ပြောခဲ့ရတယ်တူပါတယ်အဲ့အတွက်တော့သူတို့သူတို့ရရှိဘယ်လိုပြောမလဲသူတို့ဘက်ကအကျိုးရှိလိုက်တယ်ပေါ့နော်ဒါပေမဲ့လည်းဒီသူတို့နောက်မဆုတ်ဘူးပေါ့မြန်မာအရေးမှာသူတို့အဆုံးထိလုပ်သွားမယ်ဒီဒီမိုကရေစီရရှိရဲ့အစီသူတို့ဒီပြည်သူတွေဘက်ကယက်တည်မယ်ဆိုပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာတော့ပြောသွားရရှင်
ကိုညီမပြောသလိုပဲပေါ့နော်သတင်းစာရှင်းလင်းပွဲမှာတို့ကပြောတာကဒီမြန်မာနိုင်ငံမှာအဆင်အနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေနဲ့ပူးပေါင်းအားဖြည့်ခြင်းတဲ့အတွက်ကြောင့်မလို့တို့သွားချင်တာဒါပေမဲ့အခုတော့သွားခွင့်မရပေမဲ့လေဒီတန်ကိုရီးယားနိုင်ငံကနေပဲဆက်ပြီးတော့မှဒီအားပေးလှုပ်ရှားသွားမယ်ပေါ့ဆိုတော့တို့ဆက်ပြီးတော့ဘလို့အစီအစဉ်တွေနဲ့လှုပ်ရှားသွားမယ်ဆိုတာရောညီမတို့သိပါလားရှင်
ညီမတို့ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကိုအဲ့လောက်ကြီးထဲထဲဝင်သိရသူမဟုတ်တော့လေသူတို့ဘာကြီးလုပ်မယ်ဆိုပြီးတော့ခံမှန်းလို့တော့မတက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့ဖြည်းဖြည်းချင်းပေါ့နော်သူတို့လှုပ်ဆောင်ရတာလွယ်ကူတာနေစပြီးတော့အဲ့လိုမျိုးလှုပ်ဆောင်သွားပေးသွားလိမ့်မယ်လို့ထင်နေရှင်ပြီးရင်သူတို့အနေနဲ့ဟိုတနေ့ကအမတ်နဲ့ပြောသွားပုံရဆိုလို့ရှိရင်ဒီဒီတော်လှန်ရေးပေါ့နော်တော်လှန်ရေးမပြီးဆုံးခင်တော့တော်လှန်ရေးပြီးနောက်မှာလဲပေါ့နော်မြန်မာနိုင်ငံဒီထူထောင်ရေးအပိုင်းမာတွေရောသူတို့အဲ့လိုမျိုးပါဝင်ဖို့အထိပေါ့နော်အဖြစ်ဖို့အထိသူတို့ကစဉ်းစားထားတယ်ပြီးတော့လို့ရှိရင်အဲ့နောက်ပိုင်းမှာဒီဒီမှာလာနေတဲ့ပြည်သူတွေအတွက်ပေါ့နော်အဲ့ကြလို့ရှိရင်လည်းသူတို့လုံနိုင်တဲ့အပိုင်းမှာပေါ့နော်ဆက်လက်ပြီးတော့အဲ့လိုမျိုးကူညီသွားမယ်လို့ပြောရရှင်
ဒီတောင်ကိုရီးယားနိုင်ငံမှာဒီတောင်ကိုရီးယားလွှတ်တော်အမတ်တွေမဟုတ်ဘူးပေါ့နော်အစိုးရကလည်းဒီမြန်မာနိုင်ငံကစစ်အာဏာသိမ်းဖို့လက်မခံဘူးဆိုတာကိုပြသပြောနေပါတယ်ဒါပေမဲ့ဒီကိုရီးယားအများစုပေါ့နော်ပြည်သူလူထုအများစုရဲ့သဘောထားကရောဘယ်လိုမြင်ရလဲရှင
်ပြည်သူအများစုကတော့ဒီအစိုးရနဲ့အတူတူပဲပေါ့များသောအားဖြင့်ကတော့မြန်မာနဲ့အတူတူမြန်မာပြည်ကိုထောက်ခံကြတယ်မြန်မာလူမျိုးရင်းနဲ့အတူတူရက်တည်ပြီးမှာဘယ်လိုဆိုတော့ခါကြတော့သူတို့ခွန်ကျူးမှာဖြစ်ခဲ့တဲ့ကိစ္စနဲ့အခုမြန်မာမှာဖြစ်တဲ့ပုံစံနဲ့ကတော်တော်လေးပုံစံဆင်းနေပေါ့နော်အဲ့ခါကျတော့ဒီလူကြီးပိုင်းနေကတော်တော်ကိုပဲဒီကိုချင်းစာတရားထားကြရပေါ့ငါတို့သူတို့ဖြစ်ခဲ့တဲ့ပုံစံလေသူတို့ခံစားခဲ့ရတာပါဆိုတော့သူသိရတဲ့အတွက်ကြောင့်မလို့ခုမြန်မာလူငယ်ကြီးခံစားရတာလေဒီမှာမထိခိုက်မှုရှိရတဲ့အတွက်ကိုသူတို့ပြောလိုက်လို့ရှိရင်လိုမျိုးဟာငါတို့ကိုရီးယားတောင်ကိုရီးယားစစ်တပ်ကြီးကဝင်ပြီးတော့တို့အတွက်တိုက်ပင်းကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ပြည်သူတွေကအစအာဂျွန်မန်ဒန်အဲ့လိုလှုပ်ဆိတ်ခြင်းလိုက်တာဆိုပြီးတော့ပြောတဲ့သူတွေလည်းအများကြီးရှိရပေါ့နော် ဒါပေမဲ့ဟိုလိုမဖြစ်တဲ့သူတွေလည်းရှိတယ်။တချို့ကြတော့အဲ့လိုမျိုး YouTuber တချို့ပေါ့နော်။ညီမထင်တော့အဲ့လိုတချို့ YouTuber တွေကြတော့ဒီ follower များဖို့ဒီသူတို့ရဲ့ viewer များဖို့အတွက်ပေါ်တော့အဓိကထားတဲ့သူတွေရှိတယ်။အဲ့လူတွေကြတော့ဒီအမေစုမကောင်းကြောင်းနေအဆိုရကိုထောက်ခံနေဆိုတဲ့အကြောင်းနေပေါ့နော်။အဓိကတော့သူတို့ဒီတရုတ်ထောက်ခံတဲ့သူများတာပေါ့။အဲ့အဲ့လူမျိုးတွေကအဲ့လိုမဟုတ်မမှန်သတင်းတွေတင်တာတွေများတယ် YouTube မှာ။အဲ့တော့ညီမတို့အနေနဲ့ဒီ social influencer လည်းဖြစ်တဲ့ခါကြတော့အဲ့လိုမျိုးပြန်ပြီးတော့ရှင်းဖို့အတွက် YouTube မှာပေါ့နော်။ဒီခုညီမတို့အခုဖြစ်ခဲ့တဲ့အစရနာတိုင်းမှာဘလို့ဘလို့ပုံစံဖြစ်ခဲ့တယ်ဆိုတာကိုပြန်ရှင်းပြရတာမျိုးတွေလည်းအများကြီးပဲအမှန်တိသွားတဲ့သူတွေကြတော့အာမြန်မာဟိုငါတို့ထောက်ခံတယ်မြန်မာလူတွေနိုင်ုံနိုင်ရမယ်ဆိုတာမျိုးရှိသလိုမျိုးလိုမျိုးနည်းနည်းအမ်းပေးရတဲ့သူအ ਨੇ စုတော့ရှိတယ်ရှင
်ဆိုအခုပြောခဲ့သလိုပေါ့နော်ဒီတောင်ကိုရီးယားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပိုပြီးစိတ်ဝင်စားမှုရလာအောင်နောက်ပြီးတော့ဒီမြန်မာအခုဒီဒီမိုကရေစီတောင်းဆိုနေသူတွေဘက်ကပိုပြီးရည်တည်လာအောင်လို့အမြန်မာတို့အနေနဲ့ရောဘာဆက်လုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
ကျမတို့ကအခုဆိုလို့ရှိရင်အဲ့ဒီညီမတို့တွေးခဲ့ရပေါ့နော်ခင်မျိုးဟိုအမတ်ကသူကကက်သလစ်ဘာသာဝင်ပေါ့နော်ခရစ်စတီးယာကက်သလစ်ဘာသာဝင်ဖြစ်တဲ့အတွက်ကြောင့်သူတို့ဖုန်းတော်ကြီးနဲ့မိတ်ဆက်ပေးခဲ့တယ်။ဒီမှာကကိုရီးယားမှာကက်သလစ်ဘာသာဝင်တွေကတော်တော်ဟိုအရေးပါရရောက်တယ်တိရောက်တယ်လို့ပြောရမှာရှင်။အဲ့တော့သူတို့တွေရဲ့ဒီရုပ်တန်လွင်ဌာနရဲ့ဒီ YouTube တွေမှာရဲ့ဟိုညီမတို့ကိုဖိတ်ခေါ်တယ်နော်တော့ပြီးတော့မြန်မာအကြောင်းတွေကိုပြောပြရတယ်အခါကျတော့ကဇိုလေးဘာသာဝင်တွေကစာဒီမြန်မာအကြောင်းတွေကိုအရင်စိတ်ဝင်စားလာကြတယ်ပြီးတော့သူတို့တော့ဒီဘုန်းတော်ကြီးတွေကဒီမြန်မာပြည်မှာပေါ့နော်အဲ့လိုမျိုးဒီလိုမျိုးဖြစ်တဲ့အချိန်တွေအတွက်ပေါ့နော်ငါတို့ဆူတောင်းပေးုံနေမဟုတ်ဘဲနဲ့သူတို့တကယ်လိုအပ်တဲ့ပေါ့နော်အကူအညီပေါ့နော်ပေးကြမယ်ဆိုပြီးတော့ညီမတို့ဒီမြန်မာ Youth Organization in Korea ပေါ့နော်အဖွဲ့ကထောင်ထားတဲ့ဒီညီမတို့ရန်ပုံငွေကောက်တဲ့အဖန်အကောင့်ညီမအကောင့်ရှိတယ်ပေါ့နော်အဲ့အကောင့်သူတို့ကြင်ညာပြီးတယ်ပြီးတော့အဲ့အဲ့တော့သူတို့ရဲ့ဒီကက်သလစ်ဘာသာတပ်ဝင်သူတွေအကုန်လုံးကဒီ support CDM အတွက်ပေါ့နော်သူတို့ support တဲ့ငွေကြေးတွေထောက်ပံ့ပေးကြတယ်ညီမအကောင့်ထဲကိုလည်းရောက်လာတယ်ပေါ့နော်အဲ့ဒီဟာကြီးအကုန်လုံးညီမတေချာစုထားတဲ့စည်ရင်းလုပ်ထားတယ်ဒီညီမဘက်ကလိုအပ်တဲ့သူတွေစီဖို့အာဒီဆက်သွယ်မြင့်တော့ချက်ချင်းအဲ့လိုမျိုးပြန်ပြီးတော့ထောက်ပံ့သွားမယ်ပေါ့နော်အများကြီးသူတို့လုပ်နေရတော့ညီမတို့ဆက်လက်ပြီးတော့လည်းလိုလိုမျိုးတွေနဲ့ချိတ်ဆက်ပြီး YouTube တွေ TV channel တွေမှာတောက်လျှောက်ပြောပြသွားမယ်ပေါ့နော်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်မထနိုင်ဖို့တက်ရှိအခုလိုမျိုးဗီဒီယိုရုပ်ဖြည့်ပေးတဲ့အတွက
်ဟုတ်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါရှင်ဒီမှာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့တဲ့ဘက်စင်ပေါ့ဒ်အစီအစဉ်ကနေကျေးဇူးပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ညီညွတ်တွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့နေရက်ကိုလွန်ခဲ့တဲ့တနှစ်ကျော်နှစ်နဲ့ဝန်းကျင်လောက်ကပြန်ပြီးတောင်ရလောက်ကြရင်အေဂျင့်နဲ့ကြေးလက်ဒေတာမှအခြေချနေထိုင်ခဲ့ကြပါတယ်။အခုတော့အာနာသိမ့်မီနောက်ပိုင်းကြော့ပြန်တက်နဲ့ KIA တို့တိုက်ပွဲတွေကြောင့်ကချင်ပြည်သူတွေနောက်တဲ့ချိန်စစ်ရှောင်နေရတယ်လို့သူတို့နေရက်ကိုပြန်ခွင့်မရတော့မှကိုစိုးရိမ်နေကြရပါပြီ။ဒီဆောင်မကိုဒို့အတန်နဲ့မြကြီးနားမြူးစ်ချန်နယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။
ဒီညတော့တော်ထဲမှာအိတ်ခဲ့ရတယ်။ရွာမှာဆက်ဖြစ်နေလို့ပြီးခဲ့ရ။ပြီးတော့ဘာမှမပါခဲ့ဘူး။ကြီးစံတွေဘုံတွေကျလာတဲ့ကြားထဲကပြေးလာခဲ့ရတယ်။ဝစ်စားကကိုမပါတဲ့ဟာတခုပဲပါလာခဲ့တယ်။ရွာသူရွာသားတွေတင်ရရတော့မရှိပါဘူး။စိတ်မကောင်းဘူးပေါ့။ပြုံးကနေဖြစ်တယ်ဆိုတော့အကုန်ထားခဲ့ရတယ်။ကြက်ဝက်ကအစအထားခဲ့ရတယ်။
ဝေထော်ကျေးရွာကဒေါ်လပန်ခေါင်နံဖြစ်ပါတယ်။ဝေထော်ရွာဟာကချင်ပြည်နယ်မေခနဲ့မလီခမြစ်ဆုံရမြစ်ဆုံရဲ့တစ်ဖက်ကမ်းမှာရှိတဲ့ရွာဖြစ်ပါတယ်။မတ်လ15ရက်နေ့ကနေစပြီးသူတို့ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေါ်လပန်ခေါင်နံအပါအဝင်ဒေသခံရွာသားတွေဟာဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။ကွေထော်ရွာမှာမတ်လ15ရက်နေ့ညနေ 9:00 ခွဲဝန်းကျင်ကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တက်တိုက်ပွဲဟာပြင်းထန်လာပြီးရွာအတွင်းလက်နက်ကြီးလက်နက်ငယ်တွေကျရောက်လာတာကြောင့်ရွာသားအများစုဟာအဝတ်တထည်ကိုတစ်ခုနဲ့တောရဲကိုထွက်ပြေးလာခဲ့ရတာပါသူရွာသားတွေဟာအခုတော့ဒီကျင်းနာမြို့နောင်နန်းကျေးရွာအုပ်စုမှာရှိတဲ့စိတ်ဂျိုးဆက်ကက်သလစ်စစ်ဆောင်စခန်းကိုရောက်ရှိနေကြပါပြီ
คนนาชีไปเสตเสตตะโกกาบกาบกาบกาบกาบเลยแต่คนนาได้วัดลำขิงที่นาไป
สะใจขิงเนี่ยคนเราที่เป็ดเตนนายวัดลำนานารีสะใจกูเป็ดเนี่ยสะช่องมายกขึ้นเลยสู่รากาโหมานี้ลงยาเราအရင်ကြောက်သွားပြီဆိုတော့တုံတုံနဲ့နေရာဆိုင်ရောက်လာခဲ့တာပေါ့အဝေးတစ်ခုနဲ့ပဲဖုန်းကတော့ရှိရမယ်ဆိုတော့ဖြစ်ပြီဆိုတာနဲ့ကောက်ကန်လိုက်တယ်နိုင်ငံရေးမတည်ငြိမ်တဲ့အချိန်ဆိုတော့အရေးကြီးတဲ့ဟာဆိုရင်ကိုနဲ့မကွာဆောင်သားရယ
်အာနာသိန်းစစ်ကောင်စီရဲ့လက်နက်ကင်တက်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ရဲ့စစ်ပွဲတွေဟာဖေဖော်ဝါရီလ17ရက်နေ့ကစပြီးပြန်လည်စတင်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ9ရက်နေ့ဖားကတ်လူလူလှုပ်ရှားမှုကစလို့တစတစအားကောင်းလာတဲ့ကချင်လူတို့ရဲ့အာနာရှင်စန့်ကျင်ရေးပြည်သူဆန္ဒထုတ်ဖော်ပွဲတွေဟာအကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။အဲ့နောက်မှာတော့ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ကိုပြည်သူတွေဘက်ကအကူအညီပေးစီလိုကြောင်းဆန္ဒထုတ်ဖော်တာလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေရှိလာခဲ့ပါတယ်။ငိမ့်ချန်းစွာဆန္ဒဖော်ထုတ်တဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြစ်ကြီးနားမှာ2ဦး၊မိုးညင်းမှာ2ဦးနဲ့ဖားကတ်မှာ2ဦးကြာဆုံးခဲ့ရသလိုဖန်စီခံရသူတွေလည်းအများအပြားရှိနေစေဖြစ်ပါတယ်။ KIO ဘက်ကလည်းဖေဖော်ဝါရီလ18ရက်နေ့ကပဲပြည်သူတွေရဲ့သဘောထားကိုအလေးထားပေးရန်အကြမ်းဖက်နှိမ်နှင်းခြင်းပြစ်ခတ်ဖြိုခွင်းခြင်းမပြုလုပ်ဘဲမှန်ကန်တဲ့တရားနည်းလမ်းနဲ့အလင့်အမြန်ဖြည့်ရှင်းပေးရန်ဖန်စီထိန်းသိမ်းခြင်းမပြုလုပ်ရန်နဲ့အာဏာရှင်စနစ်အပြီးတိုင်ခြုံငင်းရေးအတွက်ပြည်သူလူထုရဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုကြိုဆိုကြောင်းသဘောထားကြေညာချက်သဆောင်ထုတ်ပြန်ခဲ့ပါတယ်။မက်ရှလ17ရက်နေ့မှာလည်းပြည်သူဝန်ထမ်းနဲ့ပြည်သူလူထုတွေဘက်ကရက်တည်ပြီးထိရောက်စွာတုံ့ပြန်မှာဖြစ်ပြီးတော့ပြည်သူဝန်ထမ်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုခေါ်လွန်ခွင့်ပေးမယ်လို့ KIA တောင်ပိုင်းနိုင်စစ်ဌာနချုပ်ကထုတ်ပြန်ထားပါသေးတယ်
။ယာနာဇွန်ဗီယက်နာမ်တူအန်ဂျေခွန်နာကိုဒေါလကာမတ်ပရိုဒါဆိုင်မပခပဲမုံ
အခုဆိုသွေးထွက်တာမျိုးမဖြစ်အောင် KIO KIA အနေနဲ့ထုတ်ပြန်ချက်လည်းထုတ်ပြန်ထားပြီးမပခကို PCG ကနေတဆင့်ပြည်သူလူထုကိုအချမ်းဖတ်နေလနဲ့မဖြေရှင်းဖို့ပြောထားပြီးဖြစ်တယ်။အဲ့ဒါတွေကိုပြည်ဆန်ပြီးပြည်သူလူထုကိုတတ်ဖြတ်တယ်ဆိုရင်တော့ကျွန်တော်တို့ KIO KIA ကလည်းလက်နက်ကိုင်အဖွဲ့အစည်းဖြစ်တယ်ပြည်သူလူထုကိုတတ်ဖြတ်လာရင်တော့ကျွန်တော်တို့ KIO KIA တွေကလည်းလမ်းကြောင်းတစ်ခုအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေအများကြီးရှိတယ်။ KIO KIA တွေပါလာရင်တော့တိုက်ပွဲကပိုပြင်းထန်လာမယ်တနင်္ဂနွေလုံးစည်ရည်တက်မှလာရင်တော့ကျွန်တော်တို့အနေနဲ့ငြိမ်းချမ်းရေးလဲဝေးကွာသွားမယ်။တိုင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးတည်ဆောက်မယ်ဆိုတာပိုပြီးဝေးသွားမယ်။အခုလိုသွေးထွက်တန်ရုပ်ဖြစ်တာကတပ်မတော်မှတာဝန်ရှိလို့ပြောချင်တယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းခံနေရပေမဲ့ပြည်သူလူထုတွေဟာဆရာနာရှင်စနစ်ကိုအလိုမရှိကြောင်းရရနီးနဲ့တောက်ကြားတပိတ်တွေကိုဆက်လက်ပြုလုပ်နေပါတယ်။တဖက်မှာလည်းမက်ရှလ17ရက်နေ့ကစပြီးဖားကတ်မြို့နယ်အတွင်းမှာအာနာသိန်းစစ်တပ်နဲ့ KIA တို့ရဲ့စစ်ပွဲတွေဖြစ်ပွားခဲ့ပြီးကချင်ပြည်နယ်အတွင်းစစ်ပွဲတွေကဇက်တိုက်ဆိုးသလိုဖြစ်လာပါတယ်စစ်တပ်အာနာသိန်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တပ်ကြားကတိုက်ပွဲတွေဟာကချင်ပြည်နယ်တစ်ခုတည်းမှာဖြစ်နေတာတော့မဟုတ်ပါဘူးကရင်ပြည်နယ်မှာလည်းပြည်သူတွေဘက်ကရည်တည်မယ်လို့အကြေညာထားတဲ့ KNU နဲ့စစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ် KNU ဘက်ကတော့သူတို့ထိန်းချုပ်နယ်မြေအတွင်းမှာစီအရခေလုံးဝင်ပေးထားသူယာနဲ့ချီပြီးလက်ခံပေးထားပါဗျ။ဒေါ်လပန်ခေါန်တန်နေထိုင်တဲ့ဂွေထော်ကျေးရွာနဲ့ခွနမိုင်လောက်တာဝေးတဲ့ပစိဆွတ်ကျေးရွာမှာလည်းတနက်တန်တွေကအဆက်မပြတ်ကြားနေရပြီးမလုံခြုံတော့တာကြောင့်တရွာလုံးထွက်ပြေးလာခဲ့ရပါဗျ။ပစိဆွတ်ဒေသခံဥပရဏန်က
စနန်ကိုလမ်းနက်ကြောင်နာချက်နံတဲ့ဒီပြုံးဘရာအရှာထလမ်းနက်နံတဲ့
။အာတနက်တန်ကြားရတာနဲ့အဲ့ခင်းတွေကောက်ကင်ပြီးတော်တယ်ပြေးရတာပေါ့ညာတော့တော်တယ်မှာပဲအိတ်လိုက်တယ်အမနဲ့ရောက်တော့ရွာပစ္စည်းတွေထုတ်ပြီ
း
တော်တယ်ဒီတိုင်းပြစ်ထားခဲ့တာပေါ့အဲ့ဒါမှလည်းနေလို့မရတော့ဘူးဆိုတော့တံဖဲပဲမြစ်ဆုံတဲ့လမ်းလျှောက်ပြီးဆင်းသွားတယ်ဆင်းသွားခဲ့တာအလမ်းမှာစစ်ဆေးတာတော့မရှိဘူးအဲဒါမှမဟုတ်တို့စခန်းတွေပဲဆိုတော့ကြောက်လို့ပုံပြီးသွားခဲ့ရတယ်နဲ့နှစ်နာရီဝန်းကျင်လောက်သွားခဲ့ရတာအစားဖြစ်သုံးကားတော့တောင်ညာလုံးနေတာပဲပြန်လာတော့ရေချိုးရတာတချို့ဆိုရေတောင်မချိုးရသေးဘူးအတန်ကြားတာနဲ့သမင်းတောင်မချက်စားရသေးဘူးပြေးရတာပဲတရွာလုံးအတူတူပြေးခဲ့ရတာ
တကယ်တော့ဥပရဏန်တို့ဟာနေမြေငိမ့်ချမ်းမယ်ထင်ပြီးတော့စစ်ပေးဆောင်စခန်းတွေကနေနေရက်ကိုပြန်နေခဲ့ကြတဲ့သူတွေဖြစ်ပါတယ်2018မှာတိုက်ပွဲတွေကြောင့်အခုသူတို့လာနေနေတဲ့စိန့်ဂျိုဆက်စခန်းမှာပဲလာပြီးတော့စစ်ပေးဆောင်နေခဲ့ပူပါတယ်အဲ့နောက်မှာတော့သူတို့ရဲ့ဇာတိရွာကိုပြန်နေပြီးတော့တောင်ရလောက်ကိုင်းစားတောက်နေတာအချိန်နှစ်နှစ်တောင်မပြေသေးပါဘူးစစ်ဖြစ်လာတဲ့အချိန်ကျေးရွာပြည်သူတွေထဲမှာခလေးနဲ့တကြီးရွယ်ဦးတွေအများပြားပါဝင်ပြီးတညတာတော်ထဲမှာခ ခက်ခက်ခဲခဲနေခဲ့ရတယ်လို့တပောင်ရန်ကြီးရွာကဆစ်ဆောင်လာသူဦးဆောင်ငိုင်ကပြောပါတယ်အခုလိုခဏခဏထွက်ပြေးတင်းဆောင်လာရတာတွေကြောင့်ပြည်သူတွေအနေနဲ့မျောလင်းချက်ကင်းမဲ့နေပြီလို့လဲဆိုပါတယ်
ကျွန်တော်တို့ဒီခဏခဏဖြစ်ဖြစ်တဲ့ဆိုတော့ဒါပြည်သူလို့ထွက်သွားတော့ဒါမျိုးလင့်ချက်တင်ရှိတဲ့အရာတစ်ခုပေါ်တော့ဒါဖြစ်ဖြစ်တဲ့ပုံဖြစ်ပါတယ်ဆိုတော့အခုကျွန်တော်တို့ကျွန်တော်တို့စစ်ဆိုတာအခုလိုကျွန်တော်ပြည်သူဒုက္ခရောက်တော့တော်တော်များပေါ့ဒါပြည်သူတွေကိုအာပြောမယ်ဒုက္ခပေးတဲ့ဟာဒီမျိုးတတ်ဖြစ်တယ်လို့ပေါ့
ဂွေထော်နဲ့ပစိဆုအပါဝင်အင်ကျန်းရံမြို့နယ်အတွင်းကရွာပေါင်း၈ရွာလောက်ကစစ်ပေးဆောင်1900ကျော်ဟာမြကြီးနားမြို့စစ်ဆောင်စခန်းတစ်ခုမှာနေနေရပါတယ်စစ်ဆောင်စခန်းတာဝန်ခံဆရာခွန်းအောင်က
မြကြီးနားတဝိုက်ကလူတွေကိုယ့်ရဲ့စားဖို့တောက်ဖို့ဆိုပြီးတော့မှပြင်ဆင်ထားတဲ့အရာတွေကိုစာနဲ့အိတ်ရှိရင်ဟောတပိုင်းတော့လာလူတွေစသည်ဖြင့်ပေါ့လေဟောတငင်ချင်းတယောက်ကမြင်မလို့ချင်ဘူးလားဒီမှာလဲလူမယ်ကျွန်တော်လဲလူမယ်ဆိုပြီးတော့မှဟောကိုယ့်ရဲ့တွေ့ချင်းညီနောင်တွေကိုလိုမျိုးစီချောင်းမှာအကဲခဲရှိနေတဲ့ဟာကိုဝိုင်းဝန်းဖြည့်ရှင်းနေလို့ကျွန်တော်အဲ့လိုယူဆတယ်။အခုကြံတဲ့ဒီအခြေခံလိုအပ်ချက်ဟိုရေမီကိစ္စတွေကတော့ပတ်နိုင်တလို့ပတ်ဝန်းကျင်ကအလိုရှင်တွေဝိုင်းဝန်းကိုညီတဲ့နဲ့ကျွန်တော်ဖြည့်ရှင်းဖို့လုပ်နေကြတာပေါ့လေ
။ဒေါ်လပန်ခေါနန်တယောက်ကတော့အင်ပြန်နိုင်မှုစိုးရိမ်မကင်းဖြစ်နေရပါတယ်
။ရနဆွန်နေဆာရှုငါကြောင့်အခြေကငွားရှိတယ်လာမနာကိုင်းညင်းချန်ဝအိကရဲ့ဆုံဆာကပြောဝ
ါအခုလိုသာဖြစ်နေရင်မပြန်သေးဘူး။တကယ်ငင်းချမ်းတွေဆုံးမပြန်မယ်။စစ်စောကကြားလာနဲ့ငင်းငန်းနေတာပေါ့သူအချင်းချင်းအကြမ်းဖက်နေအောင်ဘူးမှမလုပ်ကြဘူးလေအခုကလုံခြုံလားဆိုတော့ဒီမှာလည်းမလုံခြုံဘူးဒါပေမဲ့အများနဲ့အတူနေတယ်ဆိုတော့ဖြစ်လာရင်ကိုတယောက်တည်းမဟုတ်တော့ဘူးဆိုတာတွေးမိတယ်ဟိုမှာလည်းပြစ်ခတ်လို့ပြေးလာရတယ်အခုဒီမှာလည်းဘယ်ချိန်ထဖြစ်မလဲဆိုတာအငြင်းစိတ်ထဲမှာရှိနေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဂျိုးအတန်ဖွင့်သားတွေကပြောနေပါတယ်တို့တဲ့ပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube အချို့လောကအနေနဲ့ဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညနေ6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency STC ကပံ့ပိုးကူညီချပြီးFriendly မြန်မာနဲ့ Foundation ချီဝန်တဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ပြုစုချင်ပါတယ်။တို့အတန်းစီစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။စနေညအတွက်ပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာတမတော်နဲ့ကဏ္ဍကျင်းပတဲ့နေ့မှာပဲနိုင်ငံတော်အစည်းအဝေးအနာသိမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထက်မှတင်ညနေဆောင်ထိလူ90တဲ့မင်းနဲ့တင်ဆုံးခဲ့ပြီးဖြစ်ပါတယ်အခုချိန်ထိနောက်ဆုံးရရှိထားတဲ့စီးရင်တွေအရရန်ကုန်တိုင်းဒလမြို့နယ်တစ်ခုထဲမှာမနေ့ညကတင်ဆုံးတာအပါအဝင်တင်ဆုံးသူ12ဦးရှိပါတယ်မန္တလေးမြို့တစ်မြို့ထဲမှာဒီကနေ့လူ10ဦးတဲ့မင်းနဲ့တင်ဆုံးခဲ့တယ်လို့ပြည်ဦးလယ်မှာတင်ဆုံးသူ9ဦးတဲ့မင်းနဲ့မိထီလာမှာ4ဦးတဲ့မင်းနဲ့ပခုတ်ကူမှာ3ဦးရန်ကုန်အင်းစိန်မှာတုံးဦးတဲ့မင်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများပြားရှိခဲ့ပါတယ်။ဒါပြင်မိုးကုတ်မှာ2ဦးတဲ့မင်းနဲ့ပသိမ်မှာ2ဦးတဲ့မင်းနဲ့ကျောက်ပတောင်းမှာ2ဦးတဲ့မင်းနဲ့နိုင်ငံတော်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်။တည်ဆုံသူတွေလည်းအသက်မပြည့်သေးတဲ့73နှစ်74နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တမတော်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီကနေ့အခမ်းအနားကိုအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာပါအာဏာသိမ်းပြီးပထမဆုံးအကြိမ်သူပြောခဲ့တဲ့မင်းကွန်းနဲ့အလားတူတဲ့မင်းကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမတမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးလက်နက်ကင်တပ်ဖွဲ့တွေကကြီးစံအစ်စ်တွေရဘာကြီးစံတွေမြေယိုဘုံနေနဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်စင်တာလဲတနက်ကြီးစံထိမှန်ခဲ့ကြောင်းအမေရိကန်တန်ရုံဝန်ထမ်းတဦးက VOE ကိုအတည်ပြုပြောဆိုပါတယ်စနေည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဒီတော့ရှိမနေတကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်းလိုက်ပါ
This program